Welcome to the Voice of America in Burmese.
မင်္ဂလာမနက်ကိမာတော်ရရှင်ဒီရှင်လန်းချမ်းမြေ့ကြပါစေခင်ဗျာ VOA American တန်ရဲ့2019ခုနှစ်မေလ24ရက်ဗုဒ္ဓနေ့မနက်ခင်းအစီအစဉ်တွေကို Washington DC မြို့တော်ကနေလိုင်းနိုမီတာ3040 49ရာနေစတင်ထုတ်လွှင့်နေပါပြီကျွန်တော်ညံဝင်းအောင်မာဒီကနေ့မနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပါပါခင်ဗျာ
မင်္ဂလာမနက်ခင်ဗျာခင်ဗျာကျွန်တော်ကတော့ဇောင်းဝင်းလိုက်ပါဒီမနက်မှာထွေးကြတဲ့သတင်းတွေကတော့ဗြိတိန်နိုင်ငံရဲ့အကြမ်းဖက်မှုအန္တရာယ်သတိပေးနှိုးဆော်ချက်ကိုဝန်ကြီးချုပ်ကအမြင့်ဆုံးအဆင့်အထိသတ်မှတ်လိုက်ပါတယ်။အစ္စရေးနဲ့ပါလက်စတိုင်းကြားညှိနှိုင်းသဘောတူညီချက်ရရှိနိုင်တယ်လို့သမ္မတထရန့်ကပြောပါတယ်။27ရာစုပင်လုံဒုတိယကြိမ်စီဝေပွဲဒီကနေ့စတင်ပါမယ်။ဒီလိုထူးခြားတဲ့သတင်းတွေကိုရှားဖောင်နဲ့အတူတင်ပြပေးသွားမှာပါခင်ဗျာ
။အခုပြန်လည်ကျင်းပမယ့်27ရာစုပင်လုံညီလာခံဟာလူအများသက်ဆိုင်သူအားလုံးဆွေးနွေးဖို့အခွင့်အလမ်းကောင်းတစ်ခုဖြစ်တဲ့အတွက်ဒီဆွေးနွေးပွဲမှာပါဝင်ဆွေးနွေးဖို့လိုတယ်လို့ပြောဆိုလိုက်ပါတယ်။
ဒီလိုနိုင်ငံရေးဆွေးနွေးခွင့်ရတဲ့ပမိုင်းအကွေမှာကျွန်တော်တို့ဒီအစိုးရရောတပ်မတော်ရောနိုင်ငံရေးပါတီတွေရောเนาะနောက်တိုင်းမှာအများစုကလည်းပါနေပြီဆိုတော့ပြည်သူလူထုကလည်းသွေးဆုံဆွေးနွေးခြင်းနဲ့ဆန္ဒရှိတယ်
ဟုတ်မျိုးသားလူမျိုးရေးခေါင်းဆောင်တူဖြစ်တဲ့ဘုံမူကြီးခွန်ကကြေကြာသွားတာပါဒီအကြောင်းတွေသတင်းတွေအပြီးမှာတင်ဆက်သွားမှာဖြစ်သလိုဗြိတိန်နိုင်ငံမန်ချက်စတာမှာဘုံပေါက်ကွဲမှုရဲ့နောက်ဆက်တွဲနဲ့ပတ်သက်တဲ့အခြေအနေကိုလည်းတင်ပြပေးဦးမှာပါတခါတိုင်းနိုင်ငံလေကျွန်းလူသက်မှုနဲ့ပတ်သက်လို့နောက်ဆုံးလွှတ်ဆောင်ချက်တွေကိုလည်းတင်ပြပေးဖို့ရှိပါတယ်။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းနှိုင်းနဲ့ရှားဖောင်တို့ပြောပြမှာဖြစ်ပါတယ
်။ဗြိတိန်နိုင်ငံရဲ့အကြမ်းဖက်မှုအန္တရာယ်သတိပေးနှိုးဆော်ချက်ကိုအမြင့်ဆုံးအဆင့်အထိသတ်မှတ်လိုက်ပြီးလက်နက်ကန်ရဲတပ်ဖွဲ့တွေကိုကူညီဖို့စစ်သားတွေကိုဆစ်လွတ်ထားကြောင်းဝန်ကြီးချုပ်ထရီဆာမေကအင်္ဂါနေ့မှာကြေညာလိုက်ပါတယ်။မန်ချက်စတာမြို့ကအကစားရုံမှာကျင်းပတဲ့အမေရိကန်ပေါ့ပ်ဆိုတော့အာရီယာနာဂရန်ဒဲရဲ့ဂီတဖျော်ဖြေပွဲမှာအသေးကံဘုံခွဲတိုက်ခိုက်မှုဖြစ်သွားခဲ့ပြီးတရက်အကြာမှာဝန်ကြီးချုပ်မေကတမ်းပြီကိုမိန့်ခွန်းပြောကြားစဉ်အဲ့ဒီလိုကြေညာလိုက်တာပါ။အသေးကံဘုံခွဲတိုက်ခိုက်မှုကြောင့်လူ22ဦးသေဆုံးပြီး60နီးပါးထိခိုက်ဒဏ်ရာရသွားခဲ့တာပါ။ဘောလုံးပွဲနဲ့ဂီတဖျော်ဖြေပွဲတွေအပါအဝင်ကြီးမားတဲ့အခမ်းအနားတွေမှာရဲတွေနဲ့အတူလုံခြုံရေးတာဝန်ယူဖို့စစ်သားတွေကိုပါဆစ်လွတ်ထားမှာဖြစ်ကြောင်းဝန်ကြီးချုပ်မေကပြောပါတယ်ဝန်ကြီးချုပ်ကနိုင်ငံတော်ဝန်အကြမ်းဖက်သတိပေးနှိုးဆော်ချက်အဆင့်ကိုအလွန်ဆိုးရင်ရတဲ့အခြေအနေကနေအရေးပေါ်အခြေအနေအဖြစ်တိုးမြင့်တက်မှတ်လိုက်ကြောင်းကြေညာလိုက်သလိုနောက်ထပ်တိုက်ခိုက်မှုဖြစ်နိုင်ခြေရှိတယ်လို့လည်းသတိပေးလိုက်ပါတယ်တင်းတင်းလာနေကဖြစ်သွားခဲ့တဲ့မန်ချက်စတာမြို့ကအသေးခံဘုံခွဲတိုက်ခိုက်မှုကိုလူအများစုပါဝင်တဲ့အဖွဲ့ကလှုပ်ဆောင်ခဲ့တာဖြစ်နိုင်ကြောင်းဝန်ကြီးချုပ်ကပြောပါတယ်အခုအချိန်မှာတော့နောက်ထပ်တိုက်ခိုက်မှုဖြစ်နိုင်ခြေရှိမရှိဆိုတာသိနိုင်ဖို့ပြည်တွင်းရဲတပ်ဖွဲ့ကအပူတပြင်းစ조사ဆောင်ရွက်နေပါတယ်တနင်္လာနေ့ကအသေးကံဘုံခွဲတိုက်ခိုက်မှုကိုတော့အသက်22နှစ်အရွယ်ဆယ်မန်အဘီဒီဆိုသူကလုဆောင်ခဲ့ခြင်းဖြစ်ကြောင်းပြည်တွင်းရဲတပ်ဖွဲ့ကကြေညာပေမဲ့အသေးစိတ်အချက်အလက်တော့ထုတ်ပြန်ခြင်းမရှိပါဘူးဒီတိုက်ခိုက်မှုကိုသူတို့ပြုလုပ်ခဲ့ခြင်းဖြစ်ကြောင်း IS Islamic စစ်သွေးကြအဖွဲ့ကပြောပေမဲ့ဗြိတိန်နဲ့အမေရိကန်ထောက်လောင်းရေးတွေကတော့အဲ့ဒီလိုပြောဆိုမှုကိုအတိမပြုသေးပါဘူး
အမေရိကန်ပြည်ထောင်စုရဲ့2016သမ္မတရွေးကောက်ပွဲအတွင်းရုရှားရဲ့ဩဇာလွှမ်းမိုးမှုနဲ့သမ္မတထရမ့်မဲဆွယ်စီအုပ်ရေးလုပ်ငန်းကြားလျှို့ဝှက်ကြံစည်ခဲ့တဲ့တက်တစ်အထောက်အထားတွေရှိကြောင်းကိုအများပြည်သူရှေ့မောက်မှာငင်းဆိုပေးဖို့သမ္မတကသူ့ပေါ်ဖိအားပေးခဲ့တဲ့ဆိုတဲ့မီဒီယာတွေရဲ့ဖော်ပြချက်အပေါ်မှတ်ချက်ပေးဖို့သမ္မတထရမ့်ရဲ့ထောက်လှမ်းရေးအကြီးအကဲကအင်ကာနေမှာငင်းဆိုခဲ့ပါတယ်။သူ့ရဲ့တာဝန်နဲ့ဒီသမ္မတအကြားမျှဝေကြတဲ့အချက်လက်တွေကိုအများပြည်သူရှေ့မောက်မှာမှတ်ချက်ပေးဖို့ဆိုတာမသင့်တော်ဘူးလို့အမျိုးသားထောက်လှမ်းရေးညွှန်ကြားရေးမှူးဒန်ကော့စ်ကအထက်လွတ်တော်ကော်မတီကိုပြောခဲ့တယ်လို့သမ္မတနဲ့ဘလို့စကားပြောဆိုဆွေးနွေးခဲ့ကြတယ်ဆိုတာကိုရှင်းပြပြောဆိုဖို့မသင့်တော်ဘူးလို့လည်းသူ့အနေနဲ့ယူဆကြောင်းပြောပါတယ်။စုံစမ်းစစ်ဆေးမှုတွေဆက်လက်လှုပ်ဆောင်နေတဲ့ရုရှားကိစ္စနဲ့ပတ်သက်လို့လည်းသူအငင်းမပွားလို့ကြောင်းဘာလို့လဲဆိုတော့ရရှိလာမဲ့ရလာကနေအပြည့်အမှန်တစ်ခုကိုကောက်ချက်ချနိုင်မှာဖြစ်တာကြောင့်အဲ့ဒါမှပဲဒီတိုင်းပြည်အနေနဲ့တခြားကိစ္စရတွေကိုဆက်လက်ပြီးလှုပ်ဆောင်သွားနိုင်မှာဖြစ်တဲ့အကြောင်းမစ္စတာခော့ကပြောပါရရှင်
အစ္စရေးနဲ့ပါလက်စတိုင်းခေါင်းဆောင်တို့ဦးစလုံးကငြင်းငြိမ်းသဘောတူညီချက်ရရှိရေးလှုပ်ဆောင်ဖို့အဆင်သင့်ရှိကြတယ်လို့သမ္မတဒေါ်နယ်ထရမ့်ကအင်္ဂါနေ့မှာကြေညာလိုက်ပါတယ်။အစ္စရေးဝန်ကြီးချုပ်ဗန်ယမင်နတန်ယာဟုနဲ့အတူအစ္စရေးပြလိုက်တစ်ခုအတွင်းရှင်းရနေတဲ့အချိန်မှာသမ္မတထရမ့်ကအဲ့လိုပြောကြားလိုက်တာပါ။သမ္မတထရမ့်ဟာဝန်ကြီးချုပ်နတန်ယာဟုနဲ့တနင်္လာနေ့ကတွေ့ဆုံခဲ့တယ်လို့အင်္ဂါနေ့ကအနောက်ဖက်ကမ်းခြေမှာပါလက်စတိုင်းသမ္မတမာမှုအဘတ်စ်နဲ့တနအိကြားတွေ့ဆုံပြီးတဲ့နောက်မှာလည်းထပ်မံတွေ့ဆုံခဲ့တာဖြစ်ပါတယ်။နှစ်ပေါင်း50လောက်ကြာလာပြီဖြစ်တဲ့ဒီပိရိဘက်ကပြည်လဲရေးအတွက်အတိတ်ကနာကျင်ခံစားခဲ့မှုတွေသဘောထားကွဲပြားမှုတွေကိုဘေးဖက်ထားပြီး အားလုံးကစစ်ပိုင်းဖြတ်လှုပ်ဆောင်ကြရင်ငြိမ်းချမ်းရေးရဖို့ဖြစ်နိုင်ကြောင်းအစ္စရေးနဲ့ပါလက်စတိုင်းတို့အကြားသဘောတူညီချက်ရရှိနိုင်ကြောင်းအီတလီနိုင်ငံရောမမြို့ကိုမထွက်ခွာခွင့်တမရထွန်းကပြောပါတယ်ဒါပေမဲ့ပါလက်စတိုင်းတို့ဘက်ကမချေမလဲဖြစ်နေတဲ့အကြောင်းအရာနှစ်ခုဖြစ်တဲ့အစ္စရေးကပါလက်စတိုင်းနယ်မြေတွေသိမ်းပိုက်ထားတဲ့ကိစ္စနိုင်ငံရှင်တွဲနေထိုင်ရေးကိစ္စစတဲ့အကြောင်းအရာနှစ်ခုကိုတော့တမရထွန်းကထည့်သွင်းပြောဆိုခဲ့ခြင်းမရှိပါဘူး
ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ရဲ့ညွန်ကြားရေးမှူးသစ်အဖြစ်အီသီယိုးပီးယားကျန်းမာရေးဝန်ကြီးဟောင်း Tedros Adhanom Ghebreyesus ကိုရွေးချယ်လိုက်ပြီးဖြစ်ပါတယ်။အင်ကာနေကပြုလုပ်တဲ့လျှို့ဝှက်မဲနေဂျော့ပေးအပြီးမှာပါကစ္စတန်ကနှလုံးအထူးကဒေါက်တာဆန်နီယာနက်စတာနဲ့ဗြိတိန်ကဒေါက်တာဒေးဗစ်နာဗာရွန်တို့ကိုမစ္စတာ Tedros ကအနိုင်ရခဲ့တာဖြစ်ပါတယ်။မစ္စတာ Tedros ဟာအီသီယိုးပီးယားရဲ့ကျန်းမာရေးဝန်ကြီးဌာနဝန်ကြီးဟောင်းတူဦးဖြစ်တယ်လို့အီသီယိုးပီးယားရဲ့နိုင်ငံခြားရေးဌာနမှလည်းတာဝန်ထမ်းဆောင်ခဲ့သူတူဦးဖြစ်ပါတယ်။အဓိကကျန်းမာရေးပြဿနာဆိုင်ရာလုပ်ငန်းတွေကိုဦးဆောင်ဖို့အတွက်ကုလသမဂ္ဂအေဂျင်စီတစ်ခုဖြစ်တဲ့ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးရဲ့ဒီအကြီးကဲဖြစ်လာမဲ့သူဟာဒီကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးရဲ့အကြီးအကဲဖြစ်လာမဲ့ပထမဦးဆုံးသောအာဖရိကန်တွင်ဝါတူဖြစ်ပါတယ်သူဟာ WHO ရဲ့အကြီးအကဲဖြစ်တဲ့ဇူလိုင်လ1ရက်နေ့မှာစတင်တာဝန်ထမ်းဆောင်မှာဖြစ်ပါတယ်ရှင
် VOA American တန်မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ40 kHz 9433ညလိုင်းဒိုမီတာ48 kHz 6185ဒုတိယနာရီဝက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီအမေရိကန်တန်ခါသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာဒီကနေ့နေပြည်တော်မှာစတင်မဲ့ပြည်တော်စုညီညာရေးညီလာခံ27ရာစုပင်လုံဒုတိယအကြိမ်မြောက်ဆွေးနွေးပွဲကိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်တက်ရောက်ဖွင့်လှစ်ပေးမှာဖြစ်ပါတယ်ဒီဆွေးနွေးပွဲကိုတက်ဖို့အတွက်တရုတ်မြန်မာနယ်စပ်အခြေဆိုင်မြောက်ပိုင်းမဟာမိတ်အဖွဲ့လို့ခေါ်တဲ့တိုင်းရင်းသားလက်နက်ကိုင်ခုနှစ်ဖွဲ့ဟာမနေ့ကနေပြည်တော်ကိုရောက်သွားကြပါပြီ။အဖွဲ့ခုနှစ်ဖွဲ့ကခေါင်းဆောင်တွေပါဝင်တဲ့ FPNCC ကိုပြည်ထောင်စုနိုင်ငံရေးဆွေးနွေးညီနိုင်မှုကော်မတီဟာတရုတ်အစိုးရကစီစဉ်ပေးတဲ့တည်ထောင်လေရင်နဲ့အင်္ဂါနေ့ညနေ၄နာရီလောက်မှာနေပြည်တော်ကိုဆက်ရောက်ခဲ့တာဖြစ်ပါတယ်။ဒီဒီချင်းကျင်းပမဲ့ညီလာခံမှာပထမအကြိမ်တုန်းကမဖိတ်ကြားခဲ့တဲ့တရားနယ်လေပလောင်တပ်ဖွဲ့ MNDAA ကိုကန့်တပ်ဖွဲ့နဲ့ AA ခေါ်ရခိုင်တပ်မတော်အပါအဝင်ပလောင်တပ်ဖွဲ့ကတော့ငင်းချမ်းရေးလုပ်ငန်းစဉ်တွေလမ်းစပွင့်ဖို့တက်ရောက်တာဖြစ်ကြောင်းသတင်းထုတ်ပြန်ပါတယ် AA ဖွဲ့ကသတင်းထုတ်ပြန်တာမှာတော့ညီလာခံကိုတက်ရောက်တာဟာတရုတ်နိုင်ငံရဲ့မြစ်တာရခိုင်ချက်ကြောင့်ဖြစ်ကြောင်းနဲ့ညီလာခံကိုတက်ရောက်လာတဲ့ရခိုင်အဖွဲ့အစည်းတွေပါတီတွေအနေနဲ့လည်းရခိုင်လူထုသဘောထားမပါဘဲသဘောတူညီချက်တွေကိုလက်မှတ်မထိုးဖို့သတင်းထုတ်ပြန်ထားပါတယ်ဒီ CO ဝဲကို UNFC ညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီကမတက်ရောက်ပေမဲ့လည်းကျန်တဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေတက်ရောက်ကြတယ်လို့ဒီကနေ့ထုတ်မြန်မာအလင်းသတင်းစာမှာဖော်ပြထားပါတယ်
မြောက်ကိုရီးယားပေါ်လုံကျုံရေးကောင်စီရဲ့တည်ဆဲဆုံးဖြတ်ချက်တွေကိုအပြေအဝအကောင့်ထည့်ဖို့တရုတ်နိုင်ငံဆိုင်ရာကုလသမဂ္ဂတန်အမတ်ကအင်္ဂါနေ့မှာတောင်းဆိုလိုက်တယ်လို့ကိုရီးယားကျွန်းဆွယ်မှာတင်းမာမှုတွေတပြိုင်နက်တည်းရှော့ချဖို့ကိုလည်းတောင်းဆိုလိုက်ပါတယ်။တင်းငွေတွေကဒုံးကျည်စံတပ်ပြစ်လုခဲ့တဲ့မြောက်ကိုရီးယားအရင်နဲ့ပတ်သက်တဲ့အရေးပေါ်တကပိတ်ကြားနာမှုအပြီးမှာပဲတန်အမတ်လူဂျီယီကသတင်းထောက်တွေကိုပြောဆိုသွားတာပါ။ဒုံးကျည်စံတပ်ပြစ်လုမှုကြောင့်မြောက်ကိုရီးယားပေါ်ဒဏ်ခတ်ပိတ်ဆို့မှုအသစ်တွေချမှတ်ဖို့တရုတ်နဲ့အမေရိကန်နိုင်ငံတို့ကလည်းဆွေးနွေးနေကြပါတယ်။မြောက်ကိုရီးယားရဲ့မေလ21ရက်နေ့ကဒုံးကျည်ပြစ်လုဆန်တပ်မှုကိုလုံခြုံရေးကောင်စီကအပြင်းထန်ရှုံချခဲ့တယ်လို့ဒဏ်ခပိတ်ဆို့မှုအပါအဝင်အရေးပါတဲ့အရေးယူမှုတွေကိုဆက်ပြီးလှုံ့ဆော်သွားမှာလို့လည်းကြေညာချက်တစ်ခုမှဖော်ပြထားပါတယ်ရှင်
။ဖိလစ်ပိုင်နိုင်ငံတောင်ပိုင်းကမတည်မငြိမ်ဖြစ်နေတဲ့ဒေသမှာ IS အစ္စလာမစ်စစ်သွေးကြောအဖွဲ့နဲ့ဆက်နွယ်မှုရှိတဲ့စစ်သွေးကြောခေါင်းဆောင်တို့ကိုဖမ်းဆီးရေးကြိုးပမ်းမှုမအောင်မြင်ဖြစ်ခဲ့ပြီးတဲ့နောက်သမရရိုဒရီဂိုဒူတာတဲကအင်္ဂါနေ့မှာအဲ့ဒီဒေသကိုရက်60စစ်အုပ်ချုပ်ရေးကြေညာလိုက်ပါတယ်အဲ့ဒီဖမ်းဆီးမှုဖြစ်ခဲ့တဲ့တောင်ပိုင်းဒေသကအဓိကမြို့ကြီးကိုအစိုးရတပ်တွေကဝိုင်းရံထားပါတယ် IS ခေါင်းဆောင် Isnilon Hapilon ဟာမာရာဝီမြို့မှာအရင်အစိုးရတပ်ဖွဲ့တွေနဲ့ဖြစ်ခဲ့တဲ့ထိတ်တဲရင်ဆိုင်မှုတစ်ခုကနေရရှိခဲ့တဲ့ဒဏ်ရာတွေပြန်သက်တအောင်အနားယူနေတယ်လို့သတင်းရတာကြောင့်အစိုးရတပ်တွေကအင်္ဂါနေ့မှာတူနေတဲ့အိမ်ကိုဝင်ရောက်စီးနင်းခဲ့ကြတာပါအမေရိကန်နိုင်ငံသားတွေအပေါ်အကြမ်းဖက်ကျူးလွန်ခဲ့တဲ့အတွက်အမေရိကန်ပြည်ထောင်စုကသူ့ကိုဖမ်းမိရင်စွန့်ငွေဒေါ်လာ5တန်းချိမြင့်မယ်လို့ကြေညာခံထားရတဲ့ Hapilon ဟာဖိလစ်ပိုင်နိုင်ငံမှာအလို့အရှိဆုံးလူတစ်ဦးဖြစ်ပါတယ်အင်္ဂါနေ့မွန်းလွဲ့နေ့နာရီက Isnilon Hapilon ရှိတဲ့နေရာကိုပြစ်မှတ်ထားထိုးစစ်ဆင်ခဲ့တယ်လို့ဒီတက်ခိုက်မှုမှာပါဝင်ခဲ့တဲ့ဖိလစ်ပိုင်တပ်စိတ်ကပြောခွင့်ရဒုတိယဗိုလ်မှူးကြီးဂျိုဝါဟာရီရာက VOA ကိုပြောပါတယ်
James Bond ရောက်ဆောင်သူအဖြစ်အများသိကြတဲ့ဗီဒိန်ရုပ်ရှင်မင်းသားကြီး Roger Moore ဟာအသက်89နှစ်အရွယ်မှာကွယ်လွန်သွားပြီဖြစ်ပါတယ်။ဆွီဇာလန်နိုင်ငံမှာကင်ဆာရောဂါကိုကုသမှုခံယူရင်းဖခင်ဖြစ်သူ Sir Roger Moore ကွယ်လွန်သွားခဲ့တဲ့အကြောင်းအင်္ဂါနေ့မှာထုတ်ပြန်ခဲ့တဲ့ကြေညာချက်မှာသူ့ရဲ့သားသမီးတွေကရေးသားထားပါတယ်။ကွယ်လွန်သူ Sir Roger Moore ရဲ့ဆန္ဒအတိုင်းမိုနာကိုနိုင်ငံမှာသင်္ကြန်မှာဖြစ်တယ်လို့လည်းကြေညာချက်မှာဖော်ပြထားပါတယ်။လိုဝဲအေဂျင့် James Bond အဖြစ်1983ခုနှစ်နဲ့1985ခုနှစ်ကြားထုတ်လုပ်ခဲ့တဲ့ Live and Let Die နဲ့The Spy Who Loved Me စတဲ့ဇာတ်ကားကြီးတွေအပါအဝင်ရုပ်ရှင်ကားကြီးခုနှစ်ကားမှာတယောက်ဆောင်ခဲ့တာကြောင့်မင်းသားကြီး Roger Moore ကိုကဘာတလွားလူတိများပြီးကြိုကြားလာခဲ့တာဖြစ်ပါတယ်ရှင
်ဘူရူနီမနေခင်တိတ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစောဝင်းလှိုင်နဲ့ရှားဖောင်တို့ပြောပြခဲ့ကြတာပါ VOA ကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို burmese.voanews.com internet စာမျက်နှာကရောကျွန်တော်တို့ VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက် live ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ခင်ဗျာအခုတော့နိုင်ငံတကာသတင်းလှော်တပုတ်နဲ့စတင်ကြပါတယ်ဗြိတိန်နိုင်ငံမန်ချက်စတာမြို့မှာတင်းလာနေညကအသေးခံဘုံဖောက်ခွဲမှုဖြစ်ပွားခဲ့တဲ့အတွက်လူ22ဦးသေဆုံးပြီး59ဦးထိခိုက်ဒဏ်ရာရခဲ့ပါတယ်အသေးခံဘုံခွဲသူဘယ်သူလဲဆိုတာကိုရဲတပ်ဖွဲ့ကထုတ်ဖော်ပြောဆိုထားသလိုဗြိတိန်နိုင်ငံမှာအကြမ်းဖက်ချင်းချောက်မှုအန္တရာယ်ကိုလည်းအမြင့်ဆုံးအဆင့်သတ်မှတ်ထားပါတယ်ဗြိတိန်ဝန်ကြီးချုပ်ထရီဇာမေနဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်တို့ကလည်းဒီတိုက်ခိုက်မှုကိုပြစ်တင်ရှုတ်ချခဲ့ကြပါတယ်။ပောက်ကွဲမှုနောက်ပိုင်းလုံခြုံရေးအခြေအနေပောက်ကွဲမှုအနီးအနားမှာအလုပ်လုပ်ကြတဲ့မြန်မာတွေရဲ့အတွေ့အကြုံတွေနဲ့ပတ်သက်လို့ရှားဖောင်ကစူးစီးတင်ပြထားပါတယ်
။တနင်္လာနေ့ညကမန်ချက်စတာအားကစားရုံမှာကျင်းပခဲ့တဲ့အမေရိကန်ပေါ့ပ်အဆိုဂျိုအရီယာနာဂရန်ဒယ်ရဲ့ဂီတဖျော်ဖြေပွဲအပြီးအသေးခံဘုံဖောက်ခွဲခဲ့တဲ့အမျိုးသားဟာလန်ဘနီစမီဘာနပါကနေဗြိတိန်နိုင်ငံမှာမွေးဖွားခဲ့တဲ့အသက်22နှစ်အရွယ်ဆယ်မန်အဘဒီဆိုသူဖြစ်တယ်လို့ရဲတွေကပြောပါရတယ်။တိုက်ခိုက်မှုကိုသူတူတူတယောက်တည်းလှုပ်ဆောင်ခဲ့တာလား။ဒါမှမဟုတ်အကြမ်းဖက်ကွန်ရဲ့အဖွဲ့နဲ့ပတ်သက်နေသလားဆိုတာကိုလည်းဗြိတိန်ရဲတွေကအရေးတကြီးစုံစမ်းနေသေးပါ။ဘုံခွဲတိုက်ခိုက်မှုကြောင့်လူပေါင်း20ဦးသေဆုံးခဲ့ရပြီး59ဦးထိခိုက်ဒဏ်ရာရခဲ့ပါတယ်။ဒီတိုက်ခိုက်မှုကိုဗြိတိန်ဝန်ကြီးချုပ်ထရီဇာမေကအခုလိုရှုံချခဲ့ပါတယ
်။ All acts of terrorism are cowardly attacks on innocent people.
အတန်းဖက်ဝါဒဆွဲရဲ့လုပ်ရက်တွေအားလုံးကအပြစ်မဲ့ပြည်သူတွေကိုတရေဘောကြောင့်တိုက်ခိုက်ခြင်းဖြစ်ပါတယ်။ဒါပေမဲ့ဒီတိုက်ခိုက်မှုဟာဘဝမှာတတိယစရာကောင်းတဲ့ညာလေးတစ်ညကိုပျော်ပျော်ရွှင်ရွှင်နဲ့ဖြတ်သန်းကြတဲ့အပြစ်ကင်းပြီးအကာအကွယ်မဲ့နေကြတဲ့လူငယ်တွေနဲ့ကလေးတွေအပေါ်တမင်ရည်ရွယ်ပြင့်မှတ်ထားတဲ့ရွန်ရှာဆက်ဆုပ်ဖွဲ့ရာစိုးဝါတဲ့တိုက်ခိုက်မှုတစ်ခုဖြစ်ပါတယ်
။မန်ချက်စတာဘုံခွဲတိုက်ခိုက်မှုကြောင့်ဂျွန်လ၈ရက်နေ့မှာကျင်းပမယ့်ရွေးကောက်ပွဲမဲဆွဲစည်းရုံးရေးလုပ်ငန်းတွေကိုရွှေ့ဆိုင်ထားဖို့ဝန်ကြီးချုပ်မင်းနဲ့အတိုက်ခံလေဘာပါတီခေါင်းဆောင်ဂျယ်ရိုမီကိုဘင်းတို့အုပ်စုလုံးသဘောတူခဲ့ပါတယ်။မန်ချက်စတာတိုက်ခိုက်မှုနဲ့ပတ်သက်ပြီးအရှိအလေပိုင်းကိုခီးသွွားနေတဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကလည်းရှုံချခဲ့ပါတယ
်။ So many young beautiful innocent people living and enjoying their lives murdered
ဒီတင်းငင်သားတွေနဲ့အတူကျွန်တော်တို့အပြည့်အဝသွေးစည်းခိုင်မာစွာရပ်တည်နေပါတယ်။ဘဝကိုပျော်ရှင်စွာဖြတ်သန်းနေကြတဲ့အပြစ်ကင်းမဲ့လူငယ်အများပြားဟာဘဝမှာလူဖြစ်ရှုံးတဲ့လူတွေရဲ့တပ်ဖြတ်တာခံခဲ့ရပါတယ်။ဒီလူတွေဟာကြောက်စရာကောင်းတဲ့လူတွေလို့ကျွန်တော်နာမည်မတက်ချင်ပါဘူး။ဒီလိုနာမည်တက်လိုက်ရင်သူတို့ကဒါကိုသဘောကျကြမှာပါ။ကျွန်တော်အခုအချိန်ကစပြီးသူတို့ကိုခေါ်ချင်တာကတော့ဘဝမှာလူဖြစ်ရှုံးတဲ့လူတွေဆိုတာပါပဲ
တိုက်ခိုက်မှုဖြစ်ပွားခဲ့ပြီးနောက်အင်္ဂါနေ့မှာတော့မန်ချက်စတာမြို့တော်ဝန် Andy Burnham ဦးဆောင်ပြီးအသေးခံဘုံခွဲတိုက်ခိုက်မှုကြောင့်သေဆုံးခဲ့ရသူတွေအတွက်ဆုတောင်းပွဲပြုလုပ်ခဲ့ပါတယ်ဆုတောင်းပွဲကိုတွားရောက်ခဲ့တဲ့မန်ချက်စတာမှာနေထိုင်တဲ့ကိုရဲကသူ့ရဲ့အတွေ့အကြုံနဲ့မြို့ရဲ့အခြေအနေကိုအခုလိုပြောပါတယ
် Manchester Mia နဲ့ Manchester မှာရှိတဲ့အဲ့ဒီ Victim ရဲ့ family တွေပြီးတော့အဲ့ဒီမနေ့တော့အဲ့ဒီတည်ရတဲ့လူတွေရဲ့အပေါင်းအသင်းမိတ်ဆွေတင်ငယ်ချင်းတွေအားလုံးကသူ့လုပ်ပြီးတော့သူဆူတောင်းပွဲလေးတစ်ခုညနေ6နာရီကနေ9နာရီအထိ Manchester Town Hall မှာလုပ်ပါတယ်အဲ့ဒီပွဲမှာလူအများကြီးတက်ကြပါတယ်သူတို့များသူတို့တည်ဆုံသွားတဲ့လူတွေနဲ့တန်ရဝိုင်းလူတွေတက်လာပြီးဆူတောင်းပေးကြပါတယ်ဟောကျွန်တော်တင်ငယ်ချင်းတွေလည်းသွားပါတယ်သွားပြီးတော့ကျွန်တော်တို့ဖန်စီသွားချပါတယ်ပြီးတော့အဲ့ဒီဖျောင်းတိုင်တွေပေါ့နော်သွားထုံးပြီးတော့ကျွန်တော်တို့လည်းကျွန်တော်တို့တက်နိုင်တဲ့ဘက်ကဆူတောင်းပေးပါတယ်အားလုံးကတော့ဟိုစိတ်မကောင်းမှုဟလာအဲ့လိုမျိုးဆွံ့ရောက်ဝါဒီနဲ့အဲလုတဲ့လူတွေပေါ်ဒေါသဖြစ်ကြတယ်ပေါ့အခုလောလောဆယ်အခြေအနေကတော့အားလုံးကជីလန့်စာစာပုံစံမျိုးဖြစ်ပြီးတော့ဟိုသွားလာတာလည်းအရင်ဒုက္ခရောက်တယ်ကျွန်တော်နေတဲ့နေရာနဲ့အဲဒီ Manchester Arena နဲ့ကတော့ဟိုလမ်းလျှောက်မယ်ဆို10မိနစ်ကျော်လောက်ပဲဝေးတယ်အော်ရဟန်းနေရာဒီရဲရဟန်းရောအဲဒီရဟန်းနေရာတော့တောက်လျှောက်ပေါ့နော်မနေ့ည7:00နာရီလောက်ကနေညကျွန်တော် ၃-၄နာရီကြာမှအိပ်ပျော်သွားတယ်။အဲ့ဒီအချိန်ထိကမယမနာပဲ။နောက်ကျွန်တော်ပြန်နိုးလာတဲ့အချိန်အနည်းလေ၁၀နာရီလောက်ဖြစ်နေပြီပေါ့။အဲ့ဒီအချိန်မှလည်းတော့ရဲရဟန်းနေပြန်နေတော့မဲအဲ့ဒါအနည်းလေ၂နာရီ၃နာရီလောက်အထိပေါ့နော်။အခုလက်ရှိမန်ချက်စတာမြို့လေကောင်းအခြေအနေကတော့တကယ်ကိုအရင်က၆ကက်ပြီးတော့လေမန်ချက်စတာမြို့ထဲအန်ဒီအနီတဝိုက်မှာတကယ်ကျွန်တော်မြို့လေကောင်း shopping center အနီတဝိုက်မှာလည်းအဲ့လိုမျိုးဘုံကလက်တွေဖြစ်လို့အကုန်လုံးပိတ်ထားရတယ်။လန်ဒီအားလုံးကလည်းရဲကားတွေနဲ့ security အပြည့်နဲ့အကုန်လုံးဘယ်မှာပိတ်မသွားဘူးပိတ်ဆို့ထားတော့တစ်မျိုးလုံးက6တွေ့ပြီးတော့လုံးဝအဲဟိုလူမရှိတဲ့တကယ်ဟိုမြို့ဟောင်းကြီးပုံစံတော့ဖြစ်သွားပါတယ
်။ကိရဖြော်ဖြေဝဲသွားကြည့်ခဲ့ကြတဲ့သူတွေဟာအသက်၈နှစ်ကနေ၁၈နှစ်အကြားလူငယ်တွေဖြစ်ပြီးတည်ဆုံးသူအများစုဟာမိန်းကလေးငယ်တွေဖြစ်ကြပါတယ်။ဒါနဲ့ပတ်သက်လို့ကိုရဲကသူ့ရဲ့အမြင်ကိုအခုလိုပြောပါတယ်
။ကျွန်တော်တို့တော်တော်လေးစိတ်မကောင်းဘူးခင်ဗျာ။ကျွန်တော်တော်တော်လေးဝမ်းနေတယ်ဟိုပြီးတော့ဒီလိုတကယ် main clay တွေအများစုလာတယ် main clay တော့အသက်ငယ်ဆုံးဆိုရင်9နှစ်10နှစ်ကနေ15နှစ်16နှစ်တကယ် teen age ဟို main clay တွေအများဆုံးလာတဲ့ပွဲကို target ထားပြီးလုပ်တယ်ဆိုတော့တော်တော်တော့ဟိုလူမဆန်ဘူးပေါ့နော်22နှစ်ယောက်မှာအဲကျွန်တော်သိရတာ19ယောက်လောက်ကလူငယ်ကလေးတွေပါခင်ဗျာ
တနင်္လာနေ့ညပောက်ကွဲမှုဖြစ်ခဲ့ပြီးနောက်တနေ့အင်္ဂါနေ့မှာတော့မန်ချက်စတာတောင်ပိုင်းက Fellow Fee ရက်ွက်ထဲကအိမ်တိမ်ကိုရက်တဖွဲ့ကဝင်ရောက်စီးနှင်းမှုတွေလုပ်ခဲ့ပါတယ်ရက်တဖွဲ့ရဲ့စီးနှင်းမှုအတွင်းမန်ချက်စတာမြို့အပြင်ဘက်တခြားနေရာတခုခုဘုံခွဲမှုတခုနဲ့ဆက်နွယ်တဲ့အသက်23နှစ်အရွယ်အမျိုးသားတူကိုရဲတွေကဖမ်းဆီးခဲ့ပါတယ်ဒါပေမဲ့လည်းဒီအမျိုးသားဟာမန်ချက်စတာအားကစားရုံတေးဂီရဖျော်ဖြေပွဲဘုံခွဲတိုက်ခိုက်မှုနဲ့ဘလို့ပါဝင်ပတ်သက်တယ်လဲဆိုတဲ့အချက်လဲတော့ရက်တဖွဲ့ကပြောဆိုခြင်းမရှိပါဘူးတိုက်ခိုက်မှုဖြစ်ပွားပြီးနောက်တနေ့အင်္ဂါနေ့ညမှာတော့ဗီဒိုင်နိုင်ငံအတွင်းအကြမ်းဖက်ချင်းချမှုအနေငယ်ကိုအမြင့်ဆုံးအဆင့်အရေးပေါ်အခြေအနေသတ်မှတ်ထားပြီးလုံခြုံရေးကင်းလှက်တဲ့နေရာမှာလဲရဲတွေကိုစစ်တပ်ကကူညီပေးထားပါတယ်ရှင်
။ရှားပေါင်စူးစီးတင်ပြခဲ့တာပါခင်ဗျာ။အခုတော့ပင်လုံညီလာခံနဲ့ပတ်သက်တဲ့သတင်းတွေကိုတင်ဆက်သွားပါမယ်။ဒုတိယအကြိမ်27ရာစုပင်လုံညီလာခံကိုထောက်ခံတဲ့အနေနဲ့ကုလသမဂ္ဂအတွင်းမှုချုပ်ကိုစားနိုင်ငံရေးရာလက်ထောက်အတွင်းမှုချုပ်ကတက်ရောက်မှာဖြစ်တယ်လို့ကုလသမဂ္ဂအရာရှိတူက VOA ကိုပြောကြပါတယ်ဒီတော့အတွင်းမြောက်ပိုင်းစီးရေးမဟာမိတ်အဖွဲ့ကနေငញ្ញញညီလာခံကိုတက်ရောက်လာအောင်ဂျားဝင်ညှိနှိုင်းပေးခဲ့တဲ့တရုတ်နိုင်ငံရဲ့ရည်တည်ချက်ဟာအရင်လိုမဟုတ်ပဲပြောင်းလဲလာတာကိုတွေ့ရကြောင်းမြန်မာအရေးကျွမ်းကျင်သူအမေရိကန်တန်တမန်အရာရှိတူကပြောကြလိုက်ပါတယ်ဒီအကြောင်းမှတ်ရင်ချင်းနိုင်ကပြောပြမှာဖြစ်ပါတယ်
ဒီကနေ့မေလ24ရက်နေ့မှာကျင်းပမဲ့ဒုတိယအကြိမ်27ရာစုပင်လုံညီလာခံကိုကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကိုယ်တိုင်မတက်ရောက်နိုင်ပေမဲ့ညီလာခံကိုထောက်ခံအသိမှတ်ပြုတဲ့အနေနဲ့သူ့ကိုယ်စားကုလသမဂ္ဂနိုင်ငံရေးရာလက်ထောက်အတွင်းရေးမှူးချုပ်ကတက်ရောက်မှာဖြစ်ကြောင်းအတွင်းရေးမှူးချုပ်ရုံးရဲ့ပြောခွင့်ရအမျိုးသမီးက VOA ကိုပြောပါတယ
် The United Nations has long expressed its support for the peace conference and
ကုလသမဂ္ဂအနေနဲ့မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးဖော်ဆောင်ခဲ့တာကာလကြာရှည်ခဲ့ပြီဖြစ်ပါတယ်ဒီလက်ရှိငြိမ်းချမ်းရေးညီလာခံကိုကုလသမဂ္ဂနိုင်ငံရေးရာလက်ထောက်အတွင်းရေးမှူးချုပ်မိုင်ရိုစလဖ်ယန်ခါကကိုစားပြုတက်ရောက်မှာဖြစ်ပါတယ်
။2016ခုနှစ်ဩဂုတ်လမှာကျင်းပခဲ့တဲ့ပထမအကြိမ်27ရာစုပင်လုံညီလာခံကိုတော့ကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းဘန်ကီမွန်းကိုတိုင်တက်ရောက်ပြီးအဖွင့်အမှားစကားပြောကြားခဲ့တာပါ။ဒီတော့တွင်တရုတ်အစိုးရရဲ့ဂျားဝင်ညှိနှိုင်းမှုကြောင့်မြန်မာအစိုးရဘက်ကအထူးဖိတ်ကြားသူအဖြစ်ညီလာခံကိုတက်ရောက်ဖို့နောက်ဆုံးအချိန်ရောက်မှဖိတ်ကြားခဲ့တဲ့တရုတ်မြန်မာနယ်စပ်အခြေစိုက်မြောက်ပိုင်းမဟာမိတ်အဖွဲ့ဟာညီလာခံကိုတက်ရောက်ဖို့နေပြည်တော်ကိုရောက်ရှိနေကြပါပြီ။တရုတ်အစိုးရဟာသူ့အကျိုးစီးပွားဖြစ်တဲ့ခေတ်သစ်ပိုလန်မှကြီးစီမံကိန်းလမ်းကြောင်းထဲမှာပါနေတဲ့တရုတ်မြန်မာနယ်စပ်ဒေသတစ်ဝိုက်ငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးကိုအဓိကလှူလာနေတာကြောင့်အရင်လိုနှစ်ဖက်ကစားတာမျိုးမဟုတ်ပဲရက်တီကျက်ပြောင်းလဲလာတာကိုတွေ့ရကြောင်းမြန်မာနိုင်ငံဆိုင်ရာအမေရိကန်တန်တမန်ဟောင်းလဲဖြင့်လက်ရှိ USIP ခေါ်အမေရိကန်ငြိမ်းချမ်းရေး Institute အကြီးတန်းအကြံပေး Priscilla Club ကပြောလို့ပြောပါတယ
် I think the Chinese have probably between the time of the last Panglong and this one
သူပြောသွားတာကပြီးခဲ့တဲ့ပထမအကြိမ်ပင်လုံညီလာခံနဲ့ဒုတိယအကြိမ်ညီလာခံအကြားကာလအတွင်းမှာမြမငင်းငယ်ရေးဖြစ်စဉ်မှာအဟံအတားဖြစ်စီမဲ့ကိစ္စတွေအစားရှေ့ဆက်သွားနိုင်ဖို့အစီအစဉ်တွေကိုတရုတ်အစိုးရဘက်ကသုံးသပ်လှုပ်ဆောင်တာဖြစ်နိုင်တယ်လို့ထင်ကြောင်း Priscilla Club ကပြောသွားတာပါတရုတ်ကအရင်ကနှစ်ဖက်ကစားတဲ့ပုံစံမျိုးလို့ထင်ခဲ့ပေမဲ့အခုတော့အဲ့ဒီရည်တည်ချက်ကိုပြောင်းလဲလိုက်ပြီလို့မြင်ကြောင်းဒါပေမဲ့စောင့်ကြည့်ရမှာဖြစ်ကြောင်း VOA ကိုပြောသွားပါတယ်အခုလိုမြမငင်းငယ်ဖြစ်စဉ်မှာတရုတ်ကအတော်လေးပါဝင်ပတ်သက်လာနေတဲ့အပိုင်းမှာအမေရိကန်ဘက်ကရောမြမငင်းငယ်ဆွေးနွေးပွဲတွေနဲ့ပတ်သက်လို့ဘလို့အခမ်းကဏ္ဍကနေပါဝင်တာမျိုးတွေ့ရတယ်လဲဆိုတဲ့မေးခွန်းကိုတော
့ Well, we don't have much of a direct role in this. We're in the background just simply encouraging.
သူပြောသွားတာကတော့အမေရိကန်နိုင်ငံအနေနဲ့မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးဖြစ်စဉ်မှာတိုက်ရိုက်ပါဝင်ပတ်သက်နေတာတော့မရှိကြောင်းနဲ့အမေရိကန်အနေနဲ့မြန်မာနိုင်ငံမှာငြိမ်းချမ်းရေးအမြန်ဆုံးရဖို့အမြဲဆန္ဒရှိနေတယ်လို့တိုးတက်မှုတွေရှိအောင်လဲဘေးကနေပံ့ပိုးကူညီပေးနေကြောင်းပြောသွားပါတယ်။ဒါအပြင်အမေရိကန်ပြည်ထောင်စုအနေနဲ့မြန်မာနိုင်ငံကလက်နက်ကိုင်ဖွဲ့တွေကိုတော့ထောက်ပံ့တာမျိုးမရှိဘူးလို့လည်းပြောပါတယ်။အခုလိုမြောက်ပိုင်းမဟာမိတ်ဖွဲ့ကနေနီလာကန်ကိုအထူးဖိတ်ကြားသူအနေနဲ့တက်ရောက်လာတဲ့အတွက်လည်းမျှော်လင့်ချက်ကြီးကြီးမားမားမရှိပေမဲ့နီလာကန်ကိုတက်ရောက်လာတာဟာအပြုတ်သဘောဆောင်တိုးတက်မှုလို့မြင်ကြောင်း Priscilla Club ကပြောပါတယ
်။မှန်ရင်နိုင်ဖြစ်ပါတယ်ခင်ဗျာ။ဒီအကြောင်းနဲ့တစ်ဆက်တည်းမှာပဲတွေးဆုံမေးမြန်းချက်တစ်ပုဒ်ကိုတင်ဆက်ချင်ပါတယ်။နိုင်ငံရေးဆွေးနွေးခွင့်ရတဲ့တမိုင်းအကွေ့မှာတက်ဆိုင်သူအားလုံးပါဝင်ပြီးဆွေးနွေးဖို့အခွင့်အလမ်းကောင်းတစ်ခုဖြစ်တဲ့အတွက်တိုင်းပြည်ပေါ်စေတနာတကယ်ထားတဲ့အဖွဲ့အစည်းတွေဆိုရင်လာဖို့ကြိုးစားကြမှာပဲလို့27ရာစုပင်လုံးဒုတိယအကြိမ်ကြီးလာကန်တက်ရေးမတက်ရေးနဲ့ပတ်သက်ပြီးပို့အမျိုးသားလူမျိုးရေးအဖွဲ့ချုပ် PNLO ရဲ့နာယကဘုံမူကြီးခွန်ဦးကာက VOA ကိုပြောပါတယ်။27ရာစုပင်လုံးကျင်းပဖို့တရက်လိုမှာပဲဒေါက်ဆန်းစုကြည်နဲ့ဗိုလ်ချုပ်မင်းကြီးမင်းအောင်လှိုင်တို့တွေ့ဆုံကြတာဟာလေအရေးပါတဲ့ဖြစ်ရလို့သူကသုံးသပ်ပါတယ်။ညီလာခံတက်ရောက်ဖို့နေပြည်တော်မှာရောက်နေတဲ့ဘုံမူကြီးခွန်ဦးကာကိုကိုကျွကျော်သိန်းတွေ့ဆုံမေးမြန်းထားတာပါ
။ခွန်ဦးကာတွေ့ဆုံမေးမြန်းခွင့်ပြုတာအများကြီးကျေးဇူးတင်ပါတယ်။
ဟုတ်ကဲ့
။ဆိုတော့မေလ24ရက်နေ့ဗိုလ်ချုပ်နေ့ဆိုရင်ကျွန်တော်27ရာစုပင်လုံးညီလာခံဒုတိယအကြိမ်ပေါ့လေစတော့မယ
်
ဆိုတော့ဒီမတိုင်ရင်ဒီအပိုင်းတည်းနဲ့လေးအတွင်းမှာပဲဒီညီလာခံကိုဟိုတက်ဖို့မတက်ဖို့ဖွဲ့ပါဖို့မပါဖို့ဆိုတဲ့ကိစ္စတွေကတော်တော်လေးကိုလွန်ထိုးစစ်တင်ဆွေးနွေးပြောဆိုနေကြတယ်ဆိုတဲ့အတိုင်းကျွန်တော်တို့ကြားထားပါတယ်ဆိုတော့ဥပမာကျွန်တော်တို့မြောက်ပိုင်းမဟာမိတ်ခုနှစ်ခွဲပေါ့
ဟုတ်ကဲ့ဟုတ်ကဲ့
UNFC
ဟုတ်ကဲ့
ညညတော်တန်းတဲ့လူမျိုးဖက်ဒရယ်ကောင်စီ
ဟုတ်ကဲ့ဆို
တော့ဒီဖွဲ့အားလုံးပါဖို့ကဘယ်လောက်အထိဒီညီလာခံအောင်မြင်မှုအတွက်အရေးကြီးပါလဲ
ရခိုင်နှုံးပြည့်တော့အရေးပါတယ်လို့မပြောနိုင်ဘူးအစိတ်အပိုင်းလိုက်တော့အရေးပါတာသူတို့ပါလာခြင်းအဖြစ်ပူမှုအောင်မြင်နိုင်တယ်ပေါ့သူတို့မပါလာသေးဘူးဆိုလဲအောင်မြင်မှုအချို့တော့တော့ရနိုင်ပါတယ်ဘာကြောင့်လဲဆိုတော့ဒီလိုဗမာပြည်တမိုင်းမှာမရှိခဲ့ဘူးတဲ့နိုင်ငံရေးဆွေးနွေးမှုတွေနိုင်ငံရေးဆွေးနွေးပွဲအဆင့်အဆင့်တွေကိုလှုပ်လာတယ်ဆိုတာကတမိုင်းအပြောင်းလဲတစ်ခုဖြစ်တာဒီလိုနိုင်ငံရေးဆွေးနွေးခွင့်ရတဲ့တမိုင်းအကွေမှာကျွန်တော်တို့ဒီအစိုးရရောတပ်မတော်ရောနိုင်ငံရေးပါတီတွေရောနော်နောက်တိုင်းမှာအများစုကလည်းပါနေပြီဆိုတော့ပြည်သူလူထုကလည်းသိဆုံးဆွေးနွေးကြတဲ့ဆန္ဒရှိတယ်ဆိုတော့ဒါကအင်မတန်ကောင်းတဲ့အခွင့်အလမ်းပေါ့ဗျာဒီအခွင့်အလမ်းမျိုးမှာတိုင်းပြည်ပေါ်မှာစေတနာတကယ်ထားတဲ့အဖွဲ့အစည်းတွေဆိုရင်တော့လာဖို့တော့တို့ကြိုးစားမှာပဲ
ဒီနေ့မနေ့ပိုင်းမှာနိုင်ငံတော်နိုင်ငံပုဂ္ဂိုလ်တော်ဆန်းစုကြည်နဲ့တမတော်ကဟိုစီချုပ်ကမြန်မာပြည်မေအွန်လိုင်းလို့တွေ့ပြီးတော့ဆွေးနွေးကြတယ်ကျွန်တော်တို့သိထားပါတယ
်ဟုတ်ကဲ့
ကြားလဲကြားမယ်ထင်ပါတယ်ဒါအဲ့လိုမျိုးမနေ့ပြန်လို့မှာနေစတဲ့ရာစုပြည်လုံးညီလာခံလုပ်တော့မယ်ဒီနေ့လိုမျိုးမှာနိုင်ငံတော်နိုင်ငံပုဂ္ဂိုလ်နဲ့တက်မတော်ကဟိုစီချုပ်ကိုတွေ့ကြတယ်ဆွေးနွေးကြတယ်ဆိုတော့ဘယ်လောက်ထိအရေးပါတယ်ကိစ္စလို့ပြောနိုင်ပါလဲခင်ဗျာ
ကျွန်တော်အရေးပါတယ်ခင်ဗျာတို့နောက်တိုင်ပင်လောက်အောင်တိုင်ပင်ရလောက်အောင်လိုအပ်တဲ့ point ကတော့ခနာမြောက်ပိုင်းအဖွဲ့တွေလာရေးပါပဲမြောက်ပိုင်းအဖွဲ့တွေကိုဘယ်လိုအခင်းချင်းမျိုးဘယ်လိုပုံစံမျိုးနဲ့လက်ခံမလဲဆိုတဲ့ဟာကျွန်တော်ပြီးတော့တော့မနှစ်ကကျင်းပတဲ့ဒီ27ရာစုပင်လုံးပထမအစည်းအဝေးမှာကြတော့အားလုံးကိုတက်ကိုအလိုက်တယ်ကြားတာကဲတက်ကခေါ်နိုင်တဲ့လူတွေခေါ်ပါဆိုတော့အလိုက်တော့တက်ကခေါ်လိုက်တဲ့အဖွဲ့တွေရှိတယ်ဥမာကချင်တို့မုံလာတို့ပေါ့ဗျာဝါတို့မနှစ်ကလာကြတယ်လက်မမထိုးတော့လဲအားလုံးလိုလိုလာကြတာဒီနှစ်မှာကြတော့ဒီနိုင်ငံရေးဆွေးနွေးပွဲနိုင်ငံရေးရလတ်လဲထွက်အောင်လုပ်မယ်ဆိုတော့အခင်းချင်းကလည်းနည်းနည်းပြောင်းသွားတဲ့ခါကြတော့တန်းနဲ့အစိုးရနဲ့ပေါင်းပြီးတော့အတိုင်ပင်ဖို့လိုလာတဲ့သဘောရှိတယ
်။သူတို့မျောပိုင်းအမေကြီးကနှစ်ခုတစ်ခုကိစ္စမှာဒီနိုင်ငံကအဓိကပေါ့နော်
။ဟုတ်ကဲ့။
ဂျာဝင်ပြီးတော့စစ်ဆက်ခဲ့တဲ့အစိုးရဘက်ကရောမာမေးဖွဲ့တို့ဘက်ကရောစစ်ဆက်ခဲ့တဲ့လူတွေကိုတည်ထားတယ်ဆိုတော့မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်မှာအောင်မြင်ဖို့အတွက်တရုတ်ရဲ့ခံကဏ္ဍကဘယ်လောက်တောင်မှကြီးကြီးမားမားရှိနေပါ့
။အကြီးမားမားရှိကောင်းရှိပါလား။မာမေးပြမှာတည်ငြိမ်အေးချမ်းဖို့ဆိုတာတရုတ်ရဲ့နိုင်ငံဂျာရေးပေါ်လစီမှာပါပါလား။ဒီနေ့အေးချမ်းမှုဆိုတဲ့နေရာမှာဒီနိုင်ငံရေးရတင်းမြတ်မှုရှိလားမရှိလားသူတည်းမဟုတ်ဒီဖက်ဒရယ်ပြည်တော်စုတည်ဆောက်မလားမတည်ဆောက်ဘူးလားဆိုတဲ့ဟာတွေကသူနဲ့မဆိုင်ဘူးသူရဲ့စိတ်ဝင်သားဘူးသူစိတ်ဝင်သားတာကအဆင်ပြေသွားတယ်ပြိပခမရှိဘူးတည်ငြိမ်အေးချမ်းနေတာပဲလို့ကြတယ်ဘယ်နည်းနဲ့ဖြစ်ဖြစ်မြင်သိနည်းနဲ့ဖြစ်ဖြစ်တရုတ်ကဒီမြောက်ပိုင်းပြိပခတွေကသူ့လက်ရချီရမဟုတ်ဘူးဆိုတာပြဖို့အနေနဲ့သူကတိုက်ရိုက်သူကဆွဲထုတ်ပေးနေတာပါဆွဲထုတ်လို့ညှိနှိုင်းလို့အဖြစ်ရတဲ့အထိတော့မဟုတ်ဘူး လောလောဆယ်ဆယ်တွေးဆုံပြီးတော့ဟိုကပြက်ရပြက်မလုံဖို့အတွက်သူဆွဲထုတ်ပေးနေတဲ့ပုံပေါ့အဲ့လိုတော့တွေးရတယ်ဗျအ
ခုမြင်စတဲ့ရာစုပြည်လုံးကြီးလာကန
်ဒ
ါဆိုရတယ်ထင်ပါဆိုနှစ်ချိန်ပေါ့
ဟုတ်ကဲ့
တော့ဦးသိန်းစင်လက်ထက်ကြရအောင်သုံးချိန်
ဟုတ်ကဲ့
အခုဒီမနေ့ကကျင်းပမယ်ငါးရက်ကြာနေကြတာငါနေပြီတော့အနိုင်ဆုံးအနေနဲ့ဒီလူကဘယ်လိုရလာမျိုးကိုမျှော်လင့်နိုင်ပါမလဲအနိုင်ဆုံးအနေနဲ့ဆိုရင်ဘယ်လိုရလာမျိုးဒီမျှော်လင့်နိုင်ပါမလဲ
အနိုင်ဆုံးအဖြစ်နေတော့နော်ပြည်တော်စုကိုဘယ်လိုတည်ဆောက်မလဲဆိုတာလည်းအခြေခံအချက်၅ချက်၆ချက်တော့ရနိုင်တယ်ကျွန်တော်အဲ့ဒါတော့တွေ့တယ်။နောက်ပြည်တော်စုမှာစစ်ပွားရေးစနစ်ပုံစံဘယ်လိုသွားမလဲ။ဘာလူမှုရေးမြေယာနဲ့တရားသာတာတွေကိုစီမံခန့်ခွဲတဲ့ကိစ္စဘယ်လိုသွားမလဲဆိုတာတော့နောက်ကန္တာတစ်ခုမှဆိုရင်တော့၄၅၆ချက်၁၀ချက်၁၅ချက်ရှိကြပါတယ်။အဲ့ဒါတွေကလည်းအထက်တက်စီစစ်ပြီးသားဖြစ်တော့ပြည်ညလာကန်ကြီးမှာတင်ပြီးတော့တရားဝင်မှုရယူဖို့ဖြစ်ပါတယ်။ဒါတစ်ချက်ပေါ့။သို့တော့နည်းနည်းလေးရလာအခက်အခဲဖြစ်နေတာလုံချိုရေးကန္တာဖြစ်တယ်အဲ့ဒီလုံချိုရေးကန္တာမှာတော့အခြေခံအချက်ရပါမလားလို့ဒီတစ်ခုပဲကျွန်တော်ပန်တရားရှိတယ်ဂျန်နဲ့ကန္တာငါးလေးခုကတော့ရကိုရမယ်ဒါကျွန်တော်ပြောရဲပါတာဟုတ်ကဲ
့
ကိုကျော်ကျော်သိန်းတွေ့ဆုံမြင်မြင်လာတာပါထိုင်းနိုင်ငံလေကျွန်းလူသတ်မှုနဲ့ပတ်သက်လို့တည်ရန်ပေးခံရတဲ့မြန်မာလူငယ်နှစ်ဦးရဲ့အယူခံနဲ့ပတ်သက်ပြီး DNA စစ်ဆေးချက်ပုံစံနဲ့ပတ်သက်လို့ထိုင်းရှိနေကောင်စီဘက်ကတည်လို့တဲ့အချက်တွေကိုပြင်ဆင်ဖို့အတွက်နောက်ထပ်အချိန်တစ်လတောင်းဆိုလိုက်ပါတယ်မအေးမာကသတင်းပေးပို့ထားတာ
ပါဒီလိုရှာလူငယ်နှစ်ဦးတပ်ဖြတ်ခံခဲ့ရတဲ့လေကျွန်းလူသတ်မှုနဲ့ပတ်သက်လို့တည်ရန်ပေးခြင်းခံထားရတဲ့မြန်မာရှေ့ပြောင်းလူငယ်နှစ်ဦးရဲ့အယူခံကိုမလာတရနေ့ကနေပယ်ချခံရပြီးတဲ့နောက်မြန်မာနိုင်ငံဘက်ကဥပဒေပညာရှင်တွေနဲ့မှုရေးဆိုင်ရာကျွမ်းကျင်သူတွေဟာထိုင်းနိုင်ငံရှေ့နေများကောင်စီနဲ့တွေ့ဆုံဆွေးနွေးပြီးထိုင်းဗဟိုတရားရုံးချုပ်ကိုတင်မဲ့အယူခံကိုပြင်ဆင်နေခဲ့ကြတာပါအဓိကတက်တွေဖြစ်တဲ့ DNA နဲ့ပတ်သက်လို့ပြင်ဆင်ရမယ့်အချက်လက်တွေရှိနေသေးတာကြောင့်အခုမေလ23ရက်နေ့ကိုအယူခံမတင်ပြစ်ဖဲတလရက်တိုးပြီးတောင်းဆိုထားကြောင်းတရားခဏ်မြန်မာလူငယ်တွေဘက်ကနေအကြိုးဆောင်ပေးနေတဲ့ရှင်နေဦးအောင်မျိုးတန်ကပြောပါတယ
်အမှန်တိုင်းသူ23ရက်ငါးလနေ့ကိုယူတင်ရဖို့ပါဒါပေမဲ့အခုမြန်မာနိုင်ငံကဥပဒေအကြံပေးတဲ့စာမျက်နှာခွန်မျက်နှာပါတဲ့စာမေးစာကိုလည်းတိုင်းရှင်နေကောင်စီကိုပို့ပြလာပြီသို့တော့သူတို့အဲ့ဒီတိုင်းရှင်နေကောင်စီကအယူခံရှောက်လာရင်းနဲ့အခါကြတော့ DNA ရဲ့ဖတ်တယ်လို့မြန်မာနိုင်ငံဘက်က DNA စစ်ဆေးစစ်ရင်းနေကိုလည်းတည်လို့ပြီးတော့ဒီချက်တွေကိုလည်းချက်ချင်းရေးလိုတယ်လို့ဆိုပြီးတော့မှန်မှပြန်နေပြီးတော့ DNA စစ်ဆေးတဲ့ပတ်သက်လို့ကြံ့ကြံ့တောင်းထားပါတယ်။ဒါပေမဲ့ရခိုင်က23ရက်ဒီအပြီးရေးတင်နိုင်မှာမဟုတ်တဲ့ကြောင့်မို့သူ့ပြဖို့ဆိုပြီးတော့တရားရင်ကိုရှောက်လာတင်ခဲ့တာပါ
။ထိုင်းနိုင်ငံကအပန်းဖြေကျွန်းဖြစ်တဲ့လေကျွန်းကိုလာရောက်လည်ပတ်တဲ့ကဘာလက်ခီးသွန်းနှုတ်ဦးဟာ2014ခုနှစ်စက်တင်ဘာလ15ရက်နေ့မှာပဲကျွန်းပေါ်မှာတပ်ဖြတ်ခံခဲ့ရတာပါ။ဒီအတွက်မြန်မာလူငယ်နှုတ်ဦးကိုတရားခဏ်ဖြစ်ဆွတ်ဆွဲခံနိုင်ရချက်တွေက DNA စစ်ဆေးချက်တွေကိုထိုင်းမူကြီးဆရာဝန်ဒေါက်တာပွန်ထစ်ကစစ်ဆေးခဲ့ပြီး DNA နဲ့ပတ်သက်လို့နောက်ထပ်စစ်ဆေးခွင့်မရတော့တဲ့အခြေအနေတွေရှိခဲ့တယ်လို့လည်းရှေ့နေဦးအောင်မျိုးတန်ကပြောပြပါဗျ။တ
န်းတူချစ်ပါတယ်ဆိုတဲ့ပေါက်တူးဟာဒီ DNA တိရှိတယ်ဆိုတော့အဲ့ဒီတိရှိတဲ့ DNA ဟာအခုတရားခံရတဲ့အောင်တဲ့ DNA ကိုဖူးယောက်ျားနှစ်ယောက်ကဒီ DNA တွေ့တယ်အဲ့ဒီ DNA ဟာတခြားလူစိမ်းရဲ့ DNA ဖြစ်တယ်ဆိုတာမျိုးပေါ်လင်းပါတယ်။ဒီလူဘက်က၃မျိုးပဲပြနေပါတယ်။ဒီချက်ကပေါက်တူးရဲ့ဒီချက်ကပီနာအိတ်ကလုံးရေနောက်တစ်ခါခဏတစ်ချက်ဒီတော့ဘူးပါအဲ့တော့ပီနာအိတ်နဲ့ခဏမှာတော့ဘာမှမတွေ့ပါဘူးဒါပေမဲ့ခုနကသူတလေးနဲ့ဖြစ်တဲ့ဒီအောက်ကူမှာကတော့ခုနကပြောသလို DNA တွေ့တယ်ယောက်ျားနှစ်ယောက်ရဲ့ DNA ဖြစ်တယ်ဆိုတော့ဒီ DNA ဟာဘူတဲခံကလေးတွေ DNA မဟုတ်ဘူးဆိုတဲ့ချက်ပေါ်လင်းပါတယ်နောက်တစ်ခါတကယ်ရေးကြည့်တဲ့ခင်သားရဲ့တစားတွေမှာရတဲ့ DNA ကိုပြန်လည်စစ်ဆေးဖို့တောင်းဆိုတဲ့အခါမှာဒီလိုပဲကနေပြီးတော့ DNA ဒီပို့တော့သူတို့စစ်ဆေးဆက်နပ်ပြီးပုံသွားပြီးဖြစ်တဲ့ကြောင့်မို့ဒီလိုမပြေးနိုင်ပါဘူးဆိုပြီးတော့ပြန်ကြောင်းတက်တာကိုပြေးရပါဘူး။ဒီခံလို့ဒီတိုင်းလိုချင်းမျိုးချစ်စွာပေါ်လင်းပါတယ်။နောက်တစ်ခါ DNA နဲ့တစ်ခုနဲ့ပတ်သက်လို့ပြောမယ်ဆိုရင်လည်းချင်းနာရဲ့တစားတွေမှာတွေ့တဲ့ DNA ကလူသုံးဦးရဲ့ DNA ဖြစ်နေတယ်လို့သိရပါတယ်။အဲရုပ်ထွေး DNA တို့ဒီမှာဒီလူရဲ့ DNA ချစ်ကြောင်းခွဲခြားတဲ့အခါမှာအလုံးလုံးကိုဖက်ခဲတဲ့အနေအထားမျိုးရှိပါတယ်။ဒီလိုပြန်ပြီးလာမှားတယ်ဆိုတဲ့အချက်ကြီးပါတယ်။ဒါကြောင့်မို့ဒါကိုအသေးစိတ်ကြည့်တာပြီးတော့ရှောင်းလိုက်ချင်ကြီးကမင်းဆိုတာအချင်းမှကောင်းစရာစဉ်းစားပြီးတော့ဒီလိုဆောင်ရတာဖြစ်ပါတယ်။
မြန်မာရှေ့ပြောင်းအလုပ်သမားခမ်းမန်းကြီး4000လောက်အလုပ်လုပ်ကြနေတဲ့လက်ကျောမှာ2014ခုနှစ်စက်တင်ဘာလ15ရက်နေ့ကလူသတ်မှုဖြစ်ပွားခဲ့တာပါ။ 2015年11月15日，马来西亚总统马哈迪马拉古迈马罗，卢丹姆内蒂亚所属肯尼亚的尼马卢内的乌布，在内交加泰南岸的高斯梅检讨马潘西塔比，2015年高斯梅蒂亚永安的阿穆克内姆内尼索皮坦皮蒂兰贝格比，板块检讨马天丁塔巴的人。
ဒီဝေးမြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကိုချောက်ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6:00နာရီကနေ9:00နာရီအထိလိုင်းဒိုမီတာ24 3000နဲ့40လို့မှနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့ရှင်းနာရီကနေ9:00နာရီတကြိမ်နေ့လယ်12:00နာရီကနေနေ့ခင်း1:00နာရီတကြိမ်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6:00နာရီခွဲကနေ9:00နာရီအထိအစီအစဉ်ကိ 32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မဆန်တော်ချိန်မနက်6နာရီခွဲရှိပါပြီ VOA American တန်ကဗိုတူနေ့မနက်ခင်းအစီအစဉ်တွေကိုမနက်9နာရီအထိလိုင်းဒိုမီတာ32 40လိုင်းဒိုမီတာ50နဲ့လိုင်းလတ်190တို့ကနေဆက်ပြီးတင်ဆက်နေတာဖြစ်ပါတယ်အခုဒုတိယနိုင်ငံဝက်အတွင်းမှာတော့ကမ္ဘာမီဒီယာတွေတဲ့ကမြန်မာပြည် American Indian 3အင်္ဂလိပ်စာနဲ့တိုက်ရိုက်လေလိုင်းအစီအစဉ်တင်ဆက်တဲ့အခါမှာတော့
ဝါနဲ့မဟာမိတ်ဖွဲ့တွေကြီးတဲ့အခါကျတော့ကဲညီငယ်ကောမဒီနေနဲ့မပါတော့ခုနှစ်ဖွဲ့လုံးဖွင့်တက်ပါဆိုပြီးသွားမိတယ်ဟိုဘက်ကလက်ခံပေးတယ
်မကြခင်နောက်ပိုင်းမှာနားဆင်ရဖို့ရှိပါတယ်ခင်ဗျာအခုတော့ကမ္ဘာမီဒီယာတွေမှာဖော်ပြနေတဲ့အရီရာအာဘော်နဲ့သတင်းဆောင်မတွေကိုမူရင်းအာဘော်မပြက်ဦးကျော်စံသာကစူးစီးတင်ဆက်ထားပါတယ
်မြမညီငယ်ဖြစ်စဉ်တွေကတရုတ်လက်ချက်ဆိုတဲ့ခေါင်းစဉ်နဲ့ဒီ ARD မှာရေးသားထားတာကိုဥစွာတင်ပြလိုပါတယ်ဒုတိယကြိမ်မြောက်27ရာစုပင်လုံညီငယ်ရဲ့ညီလာခံမချင်းပါခင်မှာပဲတရုတ်ရဲ့ဩဇာလွှတ်မှုမှုဟာသိပ်ပေါ်လွင်နေပါတယ်တရုတ်အထုကိုယ်စားဆွန်ဂိုဂျင်ဟာမြန်မာနိုင်ငံရဲ့အတိုင်ပင်ခံပုဂ္ဂိုလ်စစ်တပ်အကြီးအကဲနဲ့အင်အားကြီးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေကြားခောက်တုံခောက်ပြန်လျှို့ဝှက်သွားရောက်နေခဲ့ပါတယ်ပြီးခဲ့တဲ့တစ်ပတ်ကလည်းဒေါအောင်ဆန်းစုကြည်ကာချုပ်ဒေါက်တာတင်မျိုးဝင်းတို့နဲ့စီကြစီတွေ့ဆုံခဲ့တယ်လို့သိရပါတယ်အလားတူစွာပဲကကွယ်ရေးဦးစီးချုပ်နဲ့ဒေါအောင်ဆန်းစုကြည်တို့လည်းနေပြည်တော်မှာမကြခင်ကဆွေးနွေးကြရတယ်လို့သိရပါတယ်။ဒါပေမဲ့ဒါကိုလူသိချင်းကတော့မထုတ်ပြန်ခဲ့ပါဘူး။တရုတ်ကမြောက်ပိုင်းမဟာမိတ်အဖွဲ့တွေကိုညီညာရေးညီလာခံတက်ဖို့ထပ်လဲလဲတိုက်တွန်းခဲ့တယ်လို့စစ်တပ်ကလည်း MNDAA ကိုကန်အဖွဲ့ AA ရခိုင်တပ်မတော် TNLA တောင်ပလောင်အဖွဲ့တွေကိုညီညာရေးညီလာခံစီဖိတ်ကြားဖို့တိုက်တွန်းခဲ့ပါတယ်။ရခိုင်ဖိတ်ကြားခြင်းမခံခဲ့ရတဲ့အဲ့ဒီအဖွဲ့၃ဖွဲ့ညီညာရေးညီလာခံတက်မယ်ဆိုတဲ့ကိစ္စဟာထုဖောက်အောင်မြင်မှုတရားအဖြစ်မြင်နိုင်ပါတယ်။ဒီကိစ္စကိုဗိုလ်ချုပ်မှုကြီးမင်းအောင်နိုင်ကဘယ်လိုကြောင့်လက်ခံလိုက်တယ်ဆိုတာကတော့စဉ်းစားနေလည်းမသိရပါဘူးသူတို့မြောက်ပိုင်းအဖွဲ့ခုနှစ်ဖွဲ့ဟာတရုတ်စီစဉ်ပေးတဲ့လေရင်နဲ့နေပြည်တော်ကိုဆက်ရောက်လာကြတာဖြစ်ပါတယ်ညဉ့်ညံရေးဆောင်ရွက်နေတဲ့မြန်မာတွေနဲ့အတူတရုတ်တန်ယုံကတန်တမန်အရာရှိကြီးတူလည်းပဲဆက်ရောက်ကြိုဆိုခဲ့ပါတယ်ဒီတိုင်းသားလက်နက်ကိုင်အဖွဲ့အစည်းတွေရဲ့ခေါင်းဆောင်တွေနဲ့ခုမင်းမှာတွေ့ဆုံစဉ်တုန်းကတရုတ်အထုကိုယ်စားလှယ်ကတရုတ်နိုင်ငံဟာမြန်မာနိုင်ငံမှာညဉ့်ညံရေးထွန်းကားဖို့လှူလာတယ်ဘသူမှားတယ်ဘသူမှန်တယ်ဆိုတာမပြောဘူးဆုံးဖြတ်ပေးမှမဟုတ်ဘူးပါဝင်ပတ်သက်နေသူတွေအလုံးပြဿနာကိုဆွေးနွေးဖြေရှင်းကြဖို့တိုက်တွန်းပေးသွားမှာသာဖြစ်တယ်လို့ပြောခဲ့ပါတယ်မြန်မာပြည်ကအခွင့်အရေးတစုံတရာမျှော်လင့်လို့မဟုတ်ဘဲအင်ဂျီချင်းမိတ်ဆွေအဖြစ်ဆောင်ရွက်ခြင်းသာဖြစ်တယ်လို့လည်းဆိုခဲ့ပါတယ်ဒေါအောင်ဆန်းစုကြည်ကလည်း OBOR ခေါ်ခေတ်သစ်ပူလာမာကြီးဆိုင်ရာဆွေးနွေးပွဲသွားတဲ့တုန်းကညီညာရေးအတွက်ကူညီဖို့တရုတ်ကိုပြောခဲ့တယ်လို့တရုတ်သမ္မတရှီဂျင်းဖင်ကလည်းကူညီမယ်လို့ဆိုခဲ့ပါတယ်တရုတ်ဟာမြန်မာပြည်တွင်ပဋိပက္ခအတွက်တရားစီရင်တော့မဟုတ်ပါဘူး။ဒါပေမဲ့ညီညာရေးဖြစ်စဉ်မှာအနောက်နိုင်ငံတွေဝင်မဆွဲရလေအောင်တားဆီးရင်အကူကြီးတူအနေနဲ့ကြီးကြပ်နေမှာဖြစ်တယ်လို့ရေးသားထားပါခင်ဗျာ။ The United States of Myanmar မြန်မာပြည်ထောင်စုဆိုတဲ့ခေါင်းစဉ်နဲ့ဆောင်းမတော်သည် Hindu မှာနေချင်းပေါင်းကစ်ပန်ရေးသားထားပါတယ်။မေ24က28ရက်ပြုလုပ်မဲ့ဒုတိယကြော့27ရာစုပင်လုံညီညာရေးညီလာခံမှာအဓိကဆွေးနွေးကြမယ့်အကြောင်းအရာကတော့ Federal Snake ကိစ္စဖြစ်ပါတယ်။UPDJ စီလို့ခေါ်တဲ့ပြည်ထောင်စုညီညာရေးဆွေးနွေးမှုပူးတွဲကော်မတီဟာပြီးခဲ့တဲ့မေ12ရက်တုန်းကပြည်နယ်တိုင်းတွေကိုပြည်ထောင်စုကခွဲမထွက်ဘူးဆိုတဲ့ချွင်းချက်နဲ့သီးခြားဖွဲ့စည်းပုံရေးဆွဲခွင့်ပြုခဲ့ပါတယ်။ဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့ဒီ UPDJ စီမှာတိုင်းသားလက်နက်ကိုင်ကိုယ်စားအဖွဲ့တွေနိုင်ငံရေးပါတီတွေအစိုးရကိုယ်စားတွေပါဝင်ပါတယ်။ဆိုတော့ဒီပြည်လုံးညီလာခံမှာကိုယ်ပိုင်ပြဋ္ဌာန်းခွင့်နဲ့ဒီပြည်နယ်တိုင်းဖွဲ့စည်းပုံပြဿနာကိုဆွေးနွေးကြပါလိမ့်မယ်။ တကယ်တော့မြန်မာနိုင်ငံပြန်လည်သိမြင်ရေးပြဿနာဟာသမိုင်းမှာအမြင့်တွေခဲ့တာပါအတိတ်ကကွဲလွဲနေခဲ့တဲ့သမိုင်းဘေးအခြေအနေကိုဒန်းတူညီမျှတိုင်းရင်းသားတွေနဲ့ပြည်ထောင်စုဖွဲ့စည်းပုံ1948ခုပင်လယ်နီလာခံမှာဆွေးနွေးခဲ့ပါတယ်သို့တော်လည်းဖဆပါလာကတိုင်းရင်းသားတွေရဲ့မျှော်မှန်းချက်ကိုဖြစ်စည်းဖို့ပြက်ကွက်ခဲ့ပါတယ်ဒီအတွက်တိုင်းရင်းသားတွေကကမကထပြုပြီးလှုပ်လာတော့1962မှာစစ်တပ်အာဏာသိမ်းပြီး1948ဖွဲ့စည်းပုံကိုဖျက်ဆီးလိုက်ပါတယ်ဖက်ဒရယ်ဆိုတာဟာပြည်ထောင်စုဖြူခွဲတာဖြစ်တယ်လို့လည်းသူတို့ဆိုခဲ့ပါတယ်2017နောက်ပိုင်းမှာတော့စစ်တပ်ပိုင်းဦးသိန်းစင်အစိုးရဟာဒီမိုကရေစီကိုတဖြည်းဖြည်းရွေ့လာပြီးဖက်ဒရယ်အယူဆကိုလည်းတစားတစားလက်ခံလာခဲ့ပါတယ်ဒါဟာလက်ရှိငြိမ်းချမ်းရေးဖြစ်စဉ်ရဲ့ကြော်ရွလည်းဖြစ်ပါတယ်တိုင်းရင်းသားတွေကစစ်မှန်တဲ့ဖက်ဒရယ်စနစ်ကိုတောင်းဆိုနေကြပါတယ်သို့တော်လည်းဘယ်လိုပုံစံလဲဆိုတာဘယ်သူမှအတိအကျမသိရသေးပါဘူးဖက်ဒရယ်ပုံစံကအမျိုးမျိုးရှိနေတာပါမြန်မာနိုင်ငံရဲ့ရောထွေးနေတဲ့နိုင်ငံရေးအဆောက်အုံသဘောတဘာဝကြောင့်မြန်မာစစ်တပ်ကဥဆောင်ပြီးဟိုတုန်းကဗိုလ်ချုပ်ကြီးနေဝင်ဥဆောင်ပြီးမြန်မာဆိုရှယ်လစ်လမ်းစဉ်ဆိုတာလွတ်ခဲ့တယ်လို့အခုလည်းမြန်မာနီးမြန်မာဟန်ဖက်ဒရယ်ဆိုပြီးလှုပ်လာနိုင်တဲ့အန်ဒီရယ်လည်းရှိနေပါတယ်။2008ဖွဲ့စည်းပုံအခြေခံဥပဒေကလည်းစီကံရှိသောဒီမိုကရေစီဆိုပြီးလှုပ်ထားတာမဟုတ်ပါလား။တိုင်းရင်းသားတွေကတော့တိုင်းရင်းသားအလုံးဒန်းတူအခွင့်အရေးရရှိပြီးသူတို့လူမျိုးနယ်မြေနဲ့သရံဇာတအပေါ်တစုံတစ်ခုသောအတိုင်းအတာအထိကိုယ်ပိုင်အုပ်ချုပ်ခွင့်ရတဲ့ဖက်ဒရယ်မျိုးကိုမျှော်မှန်းထားကြတာပါ။အခုလောလောဆယ်မှာတော့ဖက်ဒရယ်စနစ်ကိုဆွေးနွေးခွင့်ပြုလာရောပြည်နယ်နဲ့တိုင်းတွေကိုဖွဲ့စည်းပုံဖိကြစီရေးဆွဲခွင့်ပြုတာတွေပါရှိနေတဲ့အတွက်ဒါဟာတိုတဲမှုတရားဖြစ်တယ်ဆိုရလိမ့်မယ်လို့ရေးသားထားပါတယ်ခင်ဗျာ
။ဦးကျော်စန္ဒာတင်ဆက်တဲ့ကမ္ဘာမီဒီယာတွေကမြန်မာပြည်အကြောင်းနှားဆင်ရပြီးမှတော့မနက်ခင်းအင်္ဂလိပ်သင်ခန်းစာကိုလေ့လာကြရအောင်ပါ။အမေရိကန် EDN သုံးအင်္ဂလိပ်သင်ခန်းစာကိုဒေါ်လာရအတန်ပို့ချမှာဖြစ်ပါတယ်
ဒီတင်ပြမယ် idiom အသုံးကတော့
show your true colors
ဖြစ်ပါတယ်စာလုံးပေါင်းက show show ကပြပါ your your ကသင်ဤ true true ကအစ်စ်မှန် colors colors ကအယောင်းလို့လုံးောက်အဓိပ္ပာယ်ရပါတယ်ဒီနေရာမှာ colors ကိုအမေရိကန်စာလုံးပေါင်းရဆိုရင် colors ဆိုပြီးတော့ u ဆိုတဲ့အက္ခရာမပါပဲစာလုံးပေါင်းပါလေလို့တော်ရရှင်များကိုဗဟုသုတဖြစ်တင်ပြလိုပါလေစကိုက်ထွန်ရဲ့တိုက်ရိုက်အသေးပေကတော့သင်ရဲ့အယောင်စစ်အယောင်မှန်တကယ့်အယောင်ကိုပြသပါပါရှင်ဒီအသုံးစစ်တယ်လာတာကတော့ရှေးတုန်းကစစ်သည်မော်တွေမှာရန်သူတွေကိုလှည့်စားနိုင်ဖို့အတွက်ကိုယ်နိုင်ငံရဲ့အလံကိုမလွှင့်ချူပဲတခြားနိုင်ငံရဲ့အလံကိုလွှင့်ထူရကနေဆင်းသစ်လာတယ်လို့ဆိုပါတယ်။တကယ်ကြတော့ပင်လယ်ပြင်မှာစစ်တပ်ရာမှာတည်ဝင်လက်ခံထားတဲ့စီရေးဗျူဟာစီးမင်းရကတော့တနက်တစ်ချက်မှမပစ်ဖောက်ခင်ကိုယ်နိုင်ငံရဲ့တကယ်အလံမှန်ကိုရွက်တိုင်မှာလွှင့်ထူရမှာဖြစ်ပါတယ်။ဒါပေမဲ့တချို့စစ်သည်မော်တွေကတော့အဝေးတုန်းကတော့တခြားနိုင်ငံတွေရဲ့အလံကိုရန်သူကိုလှည့်စားနိုင်အောင်လွှင့်ထူထားပြီးအနည်းပြမှတ်ကွင်းရောက်တော့မှကိုယ်နိုင်ငံရဲ့အလံကိုပြောင်းပြီးလွှင့်ထူတာမျိုးလုပ်လို့ရှိတဲ့အလေအကျင့်ကနေဒီ idiom အသုံးဆင်းသစ်လာတယ်လို့သိရပါတယ်။ဒီနေရာမှာအယောင်းလို့ဒီပေရတဲ့ colors ကိုလူတဦးရဲ့စိတ်နှေးစိတ်ထားအပြူအမူရည်ရွယ်ချက်စသဖြင့်တို့ကိုတင်စားညှိညွှန်းထားတာဖြစ်ပါတယ်။ဒီအသုံးရဲ့ idiom အဓိပ္ပာယ်ကတော့အရေးချုံထားရကနေဟန်ဆောင်ထားရကနေတကယ်သရုပ်မှပေါ်လာတာကိုဆလိုတာဖြစ်ပါတယ်။ဒီအသုံးနဲ့ပတ်သက်လို့ George Crowe ပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင်။
Most people are on their best behavior when dating. But soon after their marriage, they begin to show their true colors.
လူအများစုကရေးစားဘဝတွဲနေတုန်းဆိုအကောင်းဆုံးပြုမှုဆက်ဆံနေထိုင်တတ်ကြတယ်။ဒါပေမဲ့အင်းအောင်လဲကြပြီးရောမကြဘူး။တကယ်တရုတ်မှန်တွေစပေါ်လာတော့တာပါပဲလို့ဒီဝေရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်။
Most people are on their best behavior when dating, but soon after their marriage, they begin to show their true colors.
ဟန်ဆောင်ထားတဲ့အရေးချုံထားရကနေတကယ်တရုတ်မှန်အကျင့်ဆိုးတွေပေါ်လာတဲ့ဆိုရင် idiom အသုံးအရာဘယ်လိုပြောမလဲ?
Show your true colors.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကိစ္စမင်းတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်။
တော်လာတဲ့တင်ဆက်ခဲ့တဲ့ American Indian သုံးအင်္ဂလိပ်စာဖြစ်ပါရခင်ဗျာအခုတော့အင်္ဂါည VOA ဓာတ်ရိုက်လေးလိုင်းအစီအစဉ်ကိုပြန်လည်နားဆင်ရပါမယ်ကိုအောင်လင်းဦးကဆွေးနွေးတင်ဆက်ထားတာပ
ါသောရရှင်မြတ်မြတ်ဒုတိယအချိန်27ရာစုပြင်လုံးညီလာခံမှာအရင်ကမပါဝင်သေးတဲ့တိုင်းဒေသနဲ့ကင်ဖွဲ့တွေပါလာသလိုတချို့ကတော့တက်ဖို့ငင်းဆန်ထားပါတယ်တိုင်းဒေသနဲ့ကင်ဖွဲ့တွေစစုံညီညီပါဝင်တက်ရောက်နိုင်ရေးမှာဘလို့ခက်ခဲတွေရှိနေသလဲဒီဒီချိန်ညီလာခံကနေပြည်တွင်းညီညာရေးအတွက်ဘာတွေမျှော်လင့်နိုင်မလဲဆိုတာတွေကိုကျွန်တော်တို့ဒီနှစ်ညတရက်လီလိုက်စီစဉ်မှာဆွေးနွေးဖို့စီစဉ်ထားပါတယ်ညီလာခံကျင်းပဖို့တရက်အလို last minute ချမှာဖြစ်ထွန်းမှုတွေလည်းရှိနေပါတယ်ဒီဒီချိန်ညီလာခံမှာအရင်ကညီညာရေးဆွေးနွေးပွဲမှာအဖိတ်မခံရတဲ့မြောက်ပိုင်းစီးမားမိတ်ဖွဲ့သုံးဘွက်တက်မှာဖြစ်ပါတယ်ဒါပေမဲ့လည်းတိုင်းဒေသနဲ့ကင်တပ်ပေါင်းစုတစ်ခုဖြစ်တဲ့ UNFC ကတော့မတက်ဘူးဆိုပြီးညင်းထားပါတယ်ဒါပေမဲ့လည်း UNFC အဖွဲ့ဝင် KIA နဲ့ SSA မြောက်ပိုင်းတို့ကအတော့ဒီ USA ဝါဦးစီးရဲ့နိုင်ငံရေးစွန့်ညင်းနိုင်ကော်မတီကနေတက်မှာပါဒါကတော့ဒီနောက်ဆုံးအချိန်ထိတည်ထားတဲ့အခြေအနေတချို့ပါဆိုတော့ဒါနဲ့ပတ်သက်လို့ကျွန်တော်ဒီပင်နိုင်စွန့်နေတဲ့ပုံစံတွေရဲ့ဒီနိုင်ငံရေးအကဲကဲဥပမာဆိုရဲသဘောထားကိုအရင်သိချင်ပါတယ်ကျွန်တော်တို့ဒီပါဝင်တက်ရောက်မှုအပိုင်းကိုပဲပြောမယ်ဆိုရင်ဒီဒီချင်းညီလာခံအရင်ခောက်တည်တဲ့ပို့ပြီးထူးခြားတယ်လို့ဆိုနိုင်သလားခင်ဗျာ
အရင်ခောက်တည်တဲ့ပို့ထူးခြားတယ်လို့ဆိုနိုင်တာကတော့ဒီတက်မတော်ကနေပြီးတော့လက်နဲ့စွန့်မှုပြောဆိုထားတဲ့ငင်းရင်စင်းနေပွဲမှာပါဖို့တခြားလုံးငင်းပယ်ထားတဲ့ဒီအဖွဲ၃ဘွဲပေါ့ TNL A ကိုကံအဖွဲ၃ဘွဲတက်တာထူးခြားတယ်လို့ပြောနိုင်ပါတယ်ဒါပေမဲ့ပထမအကြိမ်ပင်လုံညီလာခံတို့ကတက်တာ၁၈ဘွဲပါအခုတက်နိုင်တာတော့၁၅ဘွဲပါအဲ UFC ရအဲ KMPB မွန်ပြည်သစ်ပါတီ၅ဘွဲမတက်တဲ့အတွက်ကြောင့်မလို့ကျွန်တော်တို့အခုကတက်နိုင်တာ၁၅ဘွဲပဲဖြစ်တယ်လို့ဆိုနိုင်ပါတယ်ဒါပေမဲ့ကျွန်တော်တို့ကဘလို့ပဲပြောပြောအဖွဲ့တွေကတော့ဒီငင်းငင်းကြီးလာကမစုံသေးဘူးလို့ပြောနိုင်ပါတယ်တစ်ချက်ကနောက်တစ်ချက်ကတက်တဲ့အဖွဲ့တွေကိုယ်တိုင်ခုနမြောက်ပိုင်းကတက်တဲ့အဖွဲ့တွေကိုယ်တိုင်ဒီငင်းငင်းကြီးလာကမှဘလောက်ထိပါဝင်ဆွေးနွေးခွင့်ရမလဲဒီသဘောတူညီချက်တွေယူတဲ့ဆောင်ဘလောက်ထိပါဝင်နိုင်မလဲဆိုတော့မရှင်းလင်းသေးပါဘူးခင်ဗျ
โอเคครับကျေးဇူးပါကျွန်တော်နောက်ထပ်ဒီဥအောင်သူငယ်မြန်မာနိုင်ငံရေးအကဲခတ်ပုဂ္ဂိုလ်သူဖြစ်ဥအောင်သူငယ်ရဲ့သဘောထားလဲကြားချင်ပါတယ်ဆိုတော့အခုကျွန်တော်ပါဝင်တက်ရောက်မှုအပိုင်းကိုဖြတ်ပြောမယ်ဆိုလို့ရှိရင်ဒီတစ်ခေါက်ကဘလောက်များထူးခြားရလို့ကိုအောင်သူငယ်အနေနဲ့ယူဆလဲခင်ဗ
ျဟုတ်ကဲ့ခုနဥမမောင်ဆိုပြောသလိုပါပဲအခုနောက်ထပ်ဟိုမြောက်ပိုင်းမှာဟိုလက်နက်ကင်တိုက်ပွဲတွေဆက်ဖြစ်နေတဲ့၃ဘွဲ့ပေါ့နော်ကျွန်တော်တို့ကိုကန့်ဟိုဒီ AA ခုနဟိုကျွန်တော်တို့ပလောင်ဖွဲ့ပေါ့နော် TNL A စသဖြင့်တက်နိုင်တာကတော့ဒါထူးခြားချက်လို့ဆိုနိုင်ပါတယ်ဒီလိုတက်နိုင်ခြင်းအဖြစ်လဲမြောက်ပိုင်းမှာအခုဖြစ်နေတဲ့တိုက်ပွဲတွေဟိုရော့ကျသွားမလားပေါ့နော်မရက်ဘူးဆိုရင်တော့ရော့ကျသွားမလားဟိုဒီလိုကိစ္စမျိုးကျွန်တော်တို့ဆက်ဆောင်ကြည့်ရမှာဖြစ်ပါတယ်အဲ့တော့အထူးသဖြင့်တော့ကျွန်တော်တို့ဒီကာလမတိုင်ခင်မှာဒီ NCA လက်မှတ်ထိုးလာပွဲရှိတယ်လို့ကျွန်တော်တို့အပြစ်မှာသတင်းတွေဖြစ်နေတဲ့မွန်ပြည်သစ်ပါတီရှိပါတယ်နောက်တစ်ခါကျွန်တော်တို့ KMPP ပေါ့နော်ဒီ Greeny အဖွဲ့ရှိပါတယ်အဲ့တော့သူတို့အဖွဲ့တွေကဒီညီလာခံမှာတက်ရောက်လာနိုင်မယ်လို့မျှော်လင့်ထားပေမဲ့လည်းအခုနောက်ဆုံးမိနစ်မှာပေါ့နော်ဒီ UNFC ကနေပြီးတော့သူတို့မတက်ဘူးကြီးညာချက်ထုတ်တော့ဒီအဖွဲ့တွေမပါတော့ဘူးဆိုတဲ့ပုံစံမျိုးပြန်ဖြစ်သွားပါတယ်အဲ့တော့ခုနကပြောသလိုပါပဲအဖွဲ့အလုံးစုံညီတဲ့ inclusive ဖြစ်တဲ့ညီလာခံတခုတော့မဟုတ်သေးပါဘူးခင်ဗျ
โอเคကျေးဇူးပါကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုကိုယ်တိုင်ပါဝင်ဆွေးနွေးကိုကျွန်တော်တို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တွေရဲ့တချို့ကိုလည်းအလှည့်ပေးချင်ပါတယ်ဒီဟိုကိုနေဦးလင်းမှာမလေးရှားကဖြစ်ပါတယ်ကိုနေဦးလင်းရဲ့သဘောထားလဲဆွေးနွေးနိုင်ပါတယ်ခင်ဗျာ
ဟယ်လိုโอเคကျေးဇူးတင်ပါတယ်ဗျာကျွန်တော်ကတော့27ရာစုဒီပင်လုံးကြီးလာခံကိုတော့ကျွန်တော်အကောင်းပကံမျှော်လင့်ပါတယ်ဗျာခြေနေရရကိုပြန်ပြီးစဉ်းစားရင်တချို့ကတက်တယ်တချို့ကမတက်နိုင်ဘူးဘယ်လိုပဲဖြစ်ဖြစ်ကျွန်တော်အမြင်ပြောရရင်ဗိုလ်ချုပ်အောင်ဆန်းပြောခဲ့တဲ့စကားလုံးနဲ့ပဲကျွန်တော်ပြန်သုံးသပ်ပြီးပြောပြရပြောပါရစေ။သူပြောခဲ့တာကဗမာနိုင်ငံ48ခုနှစ်ကပြောခဲ့တဲ့စကားဗမာနိုင်ငံဟာအရင်စနစ်နဲ့ပြည်ရင်းချင်းမဖြစ်သေးဘူး။ဗြေဒီစနစ်လည်းမကုန်သေးဘူးလို့သူပြောခဲ့ပါတယ်ခင်ဗျ။အဲ့ဒီပြောခဲ့တဲ့အတိုင်းပဲဒီနေ့ဒီအချိန်ကမှလည်းဒီလိုတွေးခေါ်လေးတွေကလွှမ်းမိုးနေကြီးတဲ့သဘောတော့ရှိပါလေ။ဒါကြောင့်အကုန်လုံးတက်ပြီဖြစ်စေမတက်ပြီဖြစ်စေကျွန်တော်တို့ဟိုဥဆောင်ပြီးလုပ်တဲ့လူတွေကဒီသဘောတရားအတွေးခေါ်လေးတွေနဲ့ညီနိုင်ပြီးတော့အရှင်ပြောင်းလုပ်မယ်ဆိုလို့ရှိရင်တော့ဟိုပိုကောင်းမယ်လို့ထင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးပါကျွန်တော်တို့ဟိုအီးမေးလ်တွေနဲ့ဆက်သွယ်ပြီးပြို့ထားတဲ့ပုံစံတချို့လည်းရှိပါတယ်သူတို့စာရေးလည်းဖော်ပြချင်ပါတယ်တူဦးကတော့ဒေါက်တာကျော်ရှင်ဖြစ်ပါတယ်နန်းလောင်ဖတ်ပြပေးပါခင်ဗျာ
ဟုတ်ကဲ့ပါရှင့်
ဒီတစ်ခေါက်၃ချိန်မြောက်ပါပြီအရင်၄ချိန်ကတော့မထူချသေးပါဘူးတဝိမဲ့ရေရှည်လုပ်ငန်းမှုမျောလင့်ချက်ထားမိပါတယ်အားလုံးမပါနိုင်တာကိုတော့စိတ်မကောင်းမိပါဘူးဘာကြောင့်များခြံနေကြပါလိမ့်သူတို့ရာအတိဆုံးဖြစ်ပါလိမ့်မယ်ဘသူမှမကြံစေချင်ပါဘိုးချုပ်နေဝင်လက်ထက်ကသူတို့ပြန်ကြလိမ့်ပြီဆိုတဲ့သတင်းဓာတ်ပုံကိုအခုထိမျက်လုံးကမထွက်သေးပါဘူးခန္ဓာရခီးရှည်ကြီးကိုချီတက်ရင်ရေပြတ်နေသလိုငြိမ်ချမ်းရင်ရေငတ်နေသူတွေဟာပြည်သူတွေပဲဖြစ်ပါတယ်နှစ်ထန်လဲရှိလာပါပြီငြိမ်းချမ်းပြီးတော့ဗိုလ်ချုပ်မျှော်မှန်းခဲ့တဲ့ Federal ပြည်ထောင်စုကြီးအမြန်ပေါ်လာပါစေလို့ဆုတောင်းလျက်ပါအခုလက်ရှိနိုင်ငံတော်အကြီးအကဲများရဲ့စေတနာကိုလည်းလေးစားမိပါတယ်ဒေသတွင်းကရောနိုင်ငံတကာကပါဖြစ်စေချင်တဲ့ကိစ္စမျိုးဆောင်ပေးပြီးဆောင်ရွက်ကြပါလို့အထူးမြတ်တာရက်ခံလိုက်ပါတယ်လို့ရေးထားပါတယ်ရှင
်ဟုတ်ကဲ့ကျေးဇူးပါကျွန်တော်တို့ခုဒီနေ့ပဲ UNFC ကဟိုကြေညာချက်ထုတ်ပြန်ပြီသူတို့ပြောတာတော့ဒီတန်းတူရီတူဆွေးနွေးခွင့်ရှိမှာမဟုတ်တာကြောင့်သူတို့မတက်ဘူးဆိုပြီးတော့ကြေညာချက်ထုတ်ပါတယ်ဆိုတော့အရင်ကအဖိတ်မခံပဲအခုတစ်ခါထူးထူးခြားဖိတ်ခံတဲ့မြောက်ပိုင်းစီးရေးမာမိတ်ဖွဲ့တွေကလည်းဟိုသူတို့တက်မဲ့ကြောင်းရင်းနဲ့ပတ်သက်ပြီးပြောတာတချို့ကတော့တရုတ်နိုင်ငံရဲ့တိုက်တွန်းချက်ကြောင့်လို့ပြောပါတယ်ဆိုတော့တန်းနာလက်နက်ကင်ဖွဲ့တွေဘက်ကလလူလလနဲ့တက်ချင်စိတ်ရှိတဲ့ပုံမပြပါဘူးဒါကဘာကြောင့်လဲဘလို့အခက်ခဲတွေရှိနေရလို့ယူဆလဲဥပမာဆို
တကယ်တမ်းကကျွန်တော်တို့ဒီတန်ရင်သားတွေကိုနိုင်ငံရေးဆွေးနွေးပွဲဖိတ်တဲ့ထဲမှာအဓိကပြဿနာကမြောက်ပိုင်းခုနှစ်ဖွဲ့ထဲမှာ၄ဖွဲ့ကိုပဲဖိတ်ထားတယ်ဗျကျွန်တော်တို့ TNL A နဲ့ MND ပေါ့ကိုကန့်ဖွဲ့ကိုဖိတ်မထားဘူးအခုပြဿနာကဘာလဲဆိုတော့အခုပင်လုံညီလာခံမတိုင်ခင်မှဖိတ်လိုက်တယ်၄ဖွဲ့ကိုဖိတ်တယ်မြောက်ပိုင်းကဆိုရင်၄ဖွဲ့ကိုဖိတ်တယ်ဒါပေမဲ့၃ဖွဲ့မပါဘူးအဲ့တော့ဒီအဖွဲ့တွေကတကယ်တမ်းကျတော့ဒီဖေဖော်ဝါရီလကုန်ပိုင်းနေရဒီဝါနယ်မှာမဟာမိတ်ဖွဲ့ပြီးတော့နိုင်ငံရေးဆွေးနွေးမှုကော်မတီတရားဖွဲ့ပြီးတော့ဆွေးနွေးမယ်လို့ကြေညာချက်ထုတ်ထားတာအဲ့တော့သူတို့ဘက်ကတော့နိုင်ငံရေးဆွေးနွေးမှုကော်မတီနည်းဆွေးနွေးမယ်လို့ကြောင်းပြန်တယ်ဒါပေမဲ့တကယ်တမ်းပင်လုံညီလာခံစတဲ့အချိန်မှာဟိုစကန်နည်းအချိန်မှာဖိတ်တာအဲ့ထက်၄ဝက်ဖိတ်တယ်၃ဝက်ဖိတ်ဘူးဒီမှာတော့ဇာတ်လိုက်ကတော့တရုတ်လိုပြောလို့ရတယ်တရုတ်နိုင်ငံကတော့သူ့ရဲ့စီဝါရေးကျိုးစီဝါရေးတည်ငြိမ်တဲ့မြန်မာပြည်လူကျင်တဲ့အခါကျတော့နှစ်ဖက်စလုံးညှိတယ်။အဲညှိတဲ့အခါကျတော့တစ်ဖက်ကဒီဝါနဲ့မဟာမိတ်ဖွဲ့ကိုညှိတဲ့အခါကျတော့ကဲညီငယ်ရင်းကော်မတီနေနဲ့မပါတော့ခုနှစ်ဖက်စလုံးဖိရင်တက်ပါဆိုပြီးသွားညှိတယ်။ဟိုဘက်ကလက်ခံပေးတယ်။တစ်ဖက်ကလည်းဒီဘက်ကို၃ဘက်ကိုဖိတ်ပြီးပါအစိုးရနဲ့တမတော်ကိုညှိတယ်။အဲ့တော့နောက်ဆုံးမနေ့ကညပိုင်းမှာဒီသဘောတူညီချက်ကရတဲ့အခါကျဒီနေ့လာတက်တယ်ပေါ့။ဒါနဲ့ပြဿနာဘာလဲဆိုတော့ငင်းငင်းဆွေးနွေးပွဲမှာဒီအပြစ်ခတ်ရစေးလုံးမလားမလို့စားဆိုတာအဓိကပြဿနာဖြစ်တယ်အခုဒီနေ့လာတဲ့တယ်ဆိုတာလက်အဖွဲ့တွေကလည်းဒီခုနှစ်ဖွဲ့ကလည်းတရားဝင်ဆွေးနွေးခွင့်ရမှာလားဆွေးနွေးပွဲတွေမှာဆွေးနွေးခွင့်ရမလားဆိုတာမပြည့်ပြင်းဘူးနော်တစ်ဖက်ကလည်းပဲဒီအဖွဲ့တွေဟာဒီအပြစ်ခတ်ရစေးနဲ့ပတ်သက်ပြီးဆက်လုံးမလားမလုံးဘူးလားဆိုတာကျွန်တော်မသိကြဘူးအဲ့ဒါကြောင့်ဒီအကြောင်းချက်ချင်းဟာကျွန်တော်တို့ကသူတို့မတက်ကြွတဲ့အကြောင်းချင်းရဖြစ်တယ်။ဘာပဲဖြစ်ဖြစ်အခုငင်းငယ်ဆွနွေးပွဲမှာအားလုံးတက်နေတဲ့အချိန်မှာရှစ်ဆက်ပြီးတော့အပြစ်ခတ်ရစိမ်းနဲ့ပတ်သက်ပြီးဖြစ်ဖြစ်ငင်းငယ်ဆွနွေးပွဲနဲ့ပတ်သက်ဖြစ်ပြီးဘလို့ဆက်ကယ်ရီလုံမယ်ဘလို့သဘောတူညီရလုံမယ်။သူတို့ကမြောက်ပိုင်းအဖွဲ့တွေက NCA လမ်းကြောင်းလက်မခံဘူးပြောတယ်။ဒီဘက်က NCA လမ်းကြောင်းနဲ့သွားမယ်ပြောတယ်။ဒါကိုဒီဆွနွေးပွဲမှာညနေချင်းဆိုင်တွေ့နေတဲ့သဘောမှာဘလို့ဆက်ညီမလဲဆိုတာတော့ငင်းငယ်ရဲ့အတွက်အဖြေတစ်ခုရှာနိုင်မှုလမ်းစာဖြစ်တယ်လို့မြင်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ကျေးဇူးပါအခုအောင်သူငင်းရဲ့သဘောထားကိုခင်ဗျာအခုတိုင်းရင်းသားလက်နက်ကိုင်တွေဘက်ကဒီငင်းငယ်ဆွေးနွေးပွဲကိုတက်ဖို့သူတို့ပေါ်ပါပေါ်လေလက်တွန်နေတဲ့ကိစ္စကဘလို့အခက်အခဲတွေသူတို့ဘက်မှာရှိနေရလို့ယူဆလဲ
ဟုတ်ကဲ့အဓိကအဖြစ်တော့အခုကျွန်တော်တို့ NCA လို့ခေါ်တဲ့ဒီတနိုင်ငံလုံးပြစ်ခတ်တက်ခိုက်မှုရစရေးစာချုပ်ပေါ့ဗျာဆိုတော့အဲ့မှာလက်မှတ်ထိုးရတာ၈ဖွဲ့ရှိပါတယ်လက်မှတ်မထိုးရတဲ့အဖွဲ့တွေလည်းရှိပါတယ်အဲ့တော့အစိုးရဘက်ကအစိုးရနဲ့တက်မလို့ပေါ့နော်သူတို့ရဲ့ရည်တည်ချက်ကကြတော့ဒီ NCA စာချုပ်ကိုလက်မှတ်ထိုးမှကျွန်တော်တို့ဒီအခုညီလာခံကိုတက်ရောက်မယ်ဆွေးနွေးခွင့်ရှိတယ်ဆိုတဲ့သဘောရှိပါတယ်အဲ့တော့ကြံတဲ့အဖွဲ့တွေကကြတော့သူတို့က NCA ကိုမထိုးမချင်းဆွေးနွေးခွင့်တရားဝင်ပေါ့ဗျာဒီကျွန်တော်တို့ပါဝင်ခွင့်မရှိတဲ့အနေအထားရှိပါတယ်အဲ့တော့အဲ့ဒီအနေအထားမှာကျတော့အခုဝါဥဆောင်တဲ့အဖွဲ့ကဒီနိုင်ငံရေးဆွေးနွေးညှိနှိုင်းမှုအဖွဲ့ပေါ့အဲ့တော့သူတို့ကနေပြီးတော့ NCA နဲ့မဟုတ်ဘဲနဲ့နောက်ထပ်ဟိုကျွန်တော်တို့ position ပေါ့နော်ကျွန်တော်တို့ရည်တည်ချက်တစ်ခုဟိုတင်ပြလာတာမျိုးရှိပါတယ်အဲ့တော့ဘာလို့ဖြစ်လာလဲဆိုတဲ့ခါကျတော့အရင် NCA လက်မှတ်ထိုးရတဲ့လူတွေရှိပါတယ်နောက်ထပ်အခုလက်ရှိနိုင်ငံအောင်အသင်းနဲ့တင်ပြလာတဲ့ဟာတွေရှိပါတယ်ဆိုတော့အဲ့ဒီအနေအထားမှာကျတော့ဒီအနေအထားကဟိုကျွန်တော်တို့ပို့ပြီးတော့ဟိုရှုပ်ထွေးခက်ခဲလာတဲ့အနေအထားမျိုးလည်းရှိပါတယ်အဲ့တော့အစိုးရဘက်ကလည်းလက်ရှိဟိုကြာတော့ကျွန်တော်အမြင်ပေါ့နော်ဒီငင်းညာရေးလုပ်ငန်းစဉ်ကြီးတစ်ခုလုံးကိုပြန်ပြီးတော့ဟို review ပေါ့ပြန်လဲသုံးစားစစ်တယ်လို့ထင်ပါတယ် NCA လမ်းကြောင်းကဟုတ်သေးရဲ့လားဒါမှမဟုတ်ရင်နောက်အခုဟိုဘက်ကဆက်ပြီးတင်ပြလာတဲ့လမ်းကြောင်းကလက်ခံနိုင်သလားပေါ့နော်ဆိုတော့ဒီအနေအထားမှာကျွန်တော်ထင်တယ်အရင်အထက်စာရင်တော့ပို့ပြီးတော့
ဟိုရှုပ်ထွေးလာတဲ့အနေအထားရှိတယ်ထင်ပါတယ
်ဟုတ်ကဲ့ကျေးဇူးပါကျွန်တော်တို့ဆွေးနွေးပွဲအတွက်ကိုကိုရင်ပေါင်ဆွေးနွေးကိုဆက်သွယ်ထားတဲ့ပုဂ္ဂိုလ်တွေကဥက္ကမောင်လွင်ကိုကျွန်တော်တို့ပြန်ပြီးဆက်သွယ်လို့ရပါပြီဥက္ကမောင်လွင်သဘောထားဆွေးနွေးနိုင်ပါတယ်ခင်ဗျအ
ခုဒီဝေဆုရှင်တော်အောင်ဆန်းကြီးဒေါ်ဆန်းကြီးအနေနဲ့တန်ခါးများယုံကြည်မှုကိုရအောင်အနေလုပ်ပြင်ပါတယ်တောင်းတော်နေတန်ခါးတော်တော်နိုင်ငံနဲ့ကညာအဖွဲ့အစည်းများပြည်ပကကိုလည်းဒီဖက်ပြည်တွေအောင်ဆောင်ရွက်ပေးမှာဒီကျွန်တော်ရကံပေါ်ပြီးပြည်သူတွေလည်းလုပ်ကြည့်ပါရယ်ခိုင်မာရုံကြီးရရှိအောင်ကတော့ဒေါ်ဟန်းကြီးရဲ့ကာကွယ်ဦးစီးချုပ်ရဲ့တိုင်းနာကောင်းဆောင်များရဲ့ကျွန်တော်တို့ဒိတ်ဒိတ်ရဲ့ကိုကျေးမပေးပြည်တွေလို့ကြောက်ရုံကြီးရတယ်ခင
်ဗျဟုတ်ကဲ့ကျေးဇူးပါခင်ဗျာကျွန်တော်တို့ဟိုအီးမေးလ်တွေနဲ့ပို့ထားတဲ့စာတချို့ကိုလည်းထပ်မံပြီးဖော်ပြပေးချင်ပါတယ်။သူကတော့ပြည်သူတွေကပြည်သူတယောက်ဆိုတဲ့နာမည်နဲ့ကျွန်တော်တို့စီကိုအီးမေးလ်ပို့ထားပါတယ်။သူကတော့လက်နက်ကန်တွေအနေနဲ့ငင်းကြဲမြန်မြန်လက်မှတ်ထိုးရလို့တိုက်တွန်းချင်ပါတယ်။နှစ်ပေါင်း60ကျော်တိုက်လာတာဘာတွေအကျိုးထူပါသလဲ။ကျွန်တော်မြင်တာကတော့ဘိန်းတွေပေါ်လာတယ်၊တစ်တီပြုံးလာတယ်၊ကြောက်စိမ့်တွေကုန်လာတယ်၊ပြည်ရင်းတရံဇာတာတွေကိုစစ်ပွဲဆိုတဲ့အကြောင်းပြချက်တစ်ခုနဲ့စစ်တပ်ရောလက်နက်ကန်တွေကပါကြိုက်တယ်လို့ထုတ်ယူသုံးစွဲနေတယ်။အထိအနာဆုံးကနေဆက်ဒေသကပြည်သူတွေဖြစ်ပြီးအသက်ခံရတာစစ်ပွဲတွေကိုအရမအပုတ်ခံရတာတသားသည့်ဖြစ်မိမတွေရောယောက်ျားလေးတွေပါစုဆောင်ခံရတာလက်နက်ကန်တပ်တွေကပါလှုပ်ဆောင်နေပါတယ်။ဒါတွေကိုချင်းချင်းအဖြစ်နှစ်ဖက်ကောင်းဆောင်နေတာကိုအကျိုးမြတ်တွေလှုပ်ဆောင်နေတယ်လို့ယူဆပါတယ်။စစ်ပွဲတွေရပ်ပြီးငင်းငယ်လက်မှတ်ထိုးပါလို့တိုက်တွန်းချင်ပါတယ်။ဆိုပြီးတော့သူကရေးထားပါတယ်။ဆိုတော့ဒီငင်းငယ်ကိုလိုလားလေဆိုရင်နှစ်ဖက်စလုံးကရှော့ဖို့နောက်အခုမပြေးမလဲဖြစ်နေတာအလျှော်မပေးချင်တာတွေကကိုကျိုးစည်းဝါးတွေကိုကာကွယ်ခြင်းလို့ဆိုတဲ့အမြင်တွေဟိုသူတို့ပြောထားတာပါ။ဆိုတော့ဒါတွေကရောဟိုဆွနူးပွဲမှာဟိုအဟန်တားတစ်ခုဖြစ်နေလာဥမောင်ဆိုဒီလိုကိုကျိုးစည်းဝါးကိုကာကွယ်ခြင်းတဲ့ကိစ္စတွေနောက်ွယ်တွေမှာရှိနေတာတွေရောဒီလိုဆွနူးပွဲမအောင်မြင်နိုင်တဲ့အကြောင်းရင်းတွေများဖြစ်နေလား
ဆွနူးပွဲမအောင်မြင်တဲ့အကြောင်းရင်းကကိုကျိုးစည်းဝါးလို့အပြန်အလှန်ဆွဆွဲကြမယ်ဆိုရင်တော့ဒီဆွနူးပွဲအတွက်ကတော့အတော်ခက်ခဲရှိတယ်ဗျာဒါဟုကျွန်တော်တို့ကကျွန်တော်အမြင်ကတော့အဲ့ဘက်ကနေအစမချေသေးဘူးလို့မြင်ပါတယ်တကယ်တမ်းကျွန်တော်တို့ကဆွေးနွေးပွဲငင်းငယ်ဆွေးနွေးပွဲတစ်ခုအောင်မြင်နေတယ်ဆိုလို့ရှိရင်ပထမအဆုံးငင်းငယ်ဆွေးနွေးပွဲအတွက်အခြေခံမူကတော့ဒီလက်နက်ကင်ပြည်ပဟအတွင်းမှာပါနေတဲ့လက်နက်ကင်အဖွဲ့ဒီအားလုံးငင်းငယ်ဆွေးနွေးပွဲကိုခေါ်ဖို့အဓိကကျပါတယ်အဲ့ဒီဟာကိုမခေါ်နိုင်သေးရကျွန်တော်တို့ကငင်းငယ်ရနိုင်မှာမဟုတ်ဘူးအဲ့ဒါခေါ်နိုင်မှုဆိုရင်ကျွန်တော်တို့အားလုံးသဘောထားကြည့်ဖို့လိုပါတယ်ကျွန်တော်တို့အခုတွေ့ရတဲ့ပြဿနာတစ်ခုကဘာလဲဆိုတော့2015အောက်ကလစတေမလာကိုရဲနေမှာဥသိမ့်စိန်နဲ့တွေ့တဲ့ဥသိမ့်စိန်နဲ့ဒီတိုင်းသားပါတီနောက်ဆုံးတွေ့တဲ့အချိန် NC လက်မှတ်မထိုးခင်မှာပြဿနာတစ်ခုပဲရှိတယ်။နော် NC မှာပါတဲ့အချက်တွေမဟုတ်ဘူး။အဲ့ဒါဘာလဲဆိုတော့အခုဒီနေပြည်တော်ရောက်လာတဲ့ ANL MND လို့ခေါ်တဲ့ကိုကံဒီသုံးဘက်ပါရေးမပါရေးကိစ္စပဲ။အဲ့ဒီသုံးဘက်မပါရင်လက်မှတ်ထိုးမယ်မထိုးဘူးဆိုပြီးတော့ကျွန်တော်တို့ရှစ်ဖက်ပဲထိုးဖြစ်တာဖြစ်တယ်။နော်အော်တိုဘာ15ရက်မှာအခုကျွန်တော်တို့2019မေလထဲမှာပြန်တွေ့ရတာလည်းပဲဖိတ်တဲ့ဒီ NRPC ကဖိတ်တဲ့ဆက်မှာဒီမြောက်ပိုင်းက3ဝက်မပါဘူးဒီ TNL ရဲ့ AAMND ရဲ့3ဝက်မပါဘူးနော်အဲ့ဒါကြောင့်မလို့တရုတ်ပြည်ကတရုတ်ကနောက်ဆုံးဝင်းညှိပေးရတာဖြစ်တယ်အဲ့တော့ကျွန်တော်တို့ကဒီငင်းငင်းကြီးလုပ်ငန်းစဉ်မှာလက်ငင်းပြဿနာရပြောမယ်ဆိုလို့ရှိရင်ဒီ3ဝက်ပါရေးမပါရေးကငင်းငင်းကြီးလုပ်ငန်းစဉ်ကွင်းဆက်ပြဿနာဖြစ်နေဒီပြဿနာကိုဘယ်လိုဖြေရှင်းမလဲသူကအရေးကြီးတယ်လို့ကျွန်တော်မြင်ပါတယ်
ခင်ဗျ။ဟုတ်ကဲ့ကျေးဇူးပါ။ဟိုကိုအောင်သူငယ်ကိုလည်းမေးချင်ပါတယ်။ဆိုတော့အခုညီလာခံမှာဟိုအရင်တစ်ခေါက်တည်းစားလို့ရှိရင်နောက်ထပ်နှစ်ဖွဲ့အောင်ထပ်ရောသွားသေးတယ်ဆိုတော့အခုညီလာခံဟိုဟိုငကိုလေးကလည်းစုံစုံလင်လင်ရဖြစ်မလာဘူးဆိုတော့ဒီညီလာခံနေအနေဆုံးအစ်အနေနဲ့ဘာတွေဘလောက်ထိမျောလင့်နိုင်မလဲ
။ဟုတ်ကဲ့ဟိုကျွန်တော် theory သဘောပြောရရင်ပေါ့နော်။အခုကျွန်တော်တို့ဟိုစဉ်းစားကြတဲ့ပုံစံကအခုဒီညီလာခံကနေပြီးတော့ဆွေးနွေးချက်တွေလုပ်မယ်။ဒီဆွေးနွေးချက်တွေမတိုင်ခင်မှာအရင်ကကျွန်တော်တို့ပြည်နယ်အလိုက်တို့အမျိုးသားအစင်းအလိုက်တို့ကျွန်တော်တို့ဟိုနိုင်ငံဟိုဘာခေါ်မလဲဆွေးနွေးပွဲတွေလုပ်ခဲ့ပါတယ်အဲ့ဒီဆွေးနွေးပွဲတွေကရလတ်တွေကိုစုဆောင်မယ်စုဆောင်ပြီးတော့အခုညီလာခံကိုတင်လာမယ်ဒီညီလာခံကဆွေးနွေးလို့ကြည်လည်တဲ့အဖြစ်တွေက Union Accord လို့ခေါ်တဲ့ဒါပြည်ထောင်စုသဘောတူညီချက်ဖြစ်သွားပါလိမ့်မယ်အဲ့ဒီပြည်ထောင်စုသဘောတူညီချက်ကတစ်ဆင့်အခုကျွန်တော်တို့2008ဖွဲ့စည်းပုံကိုပြင်ဆင်မယ်ဆိုတော့ဒါလမ်းကြောင်းပေါ့ဗျာဆိုတော့ဒါမျိုးရှိပါတယ်တော့အဲ့ဒီအနေထားမှာအခုလက်ရှိဖြစ်နေတာကကျွန်တော်တို့ပြီးခဲ့တဲ့နိုင်ငံရေးဆွေးနွေးပွဲတွေလုပ်ခဲ့တော့လေတိုင်းရင်းသားလူမျိုးပေါင်းစုံမှမလုပ်နိုင်ပါဘူးနောက်တစ်ခါကျတော့ကျွန်တော်တို့ပြည်နယ်ပေါင်းစုံမှလည်းမလုပ်နိုင်ပါဘူးအဲ့တော့ဘာဖြစ်လာလဲဆိုတော့အခုလည်းအဖွဲ့ပေါင်းစုံမတက်နိုင်တဲ့အနေထားမှာဆွေးနွေးပွဲကတစိတ်တစ်ပိုင်းကိုပဲလွှမ်းခြုံတဲ့အနေထားရှိပါတယ်အဲ့တော့ရလတ်ကလည်းကျွန်တော်တို့ Union Accord လို့ခေါ်တဲ့ဒီပြည်အောင်စုသဘောတူညီချက်လောက်ကြီးလည်းမရောက်နိုင်ဘူးခင်ဗျ
အဲ့တော့ဒီအနေထားမှာတော့ပြည်အောင်စုသဘောတူညီချက်တို့ဥတည်သောဆိုတဲ့အိဂျာအဆင့်တစ်ခုခုတော့ရနိုင်ကောင်းရနိုင်ပါတယ်လို့ထင်ပါတယ်နောက်တစ်ခုကတော့အနိုင်ဆုံးပေါ့ဗျာဒီအစိုးရဘက်ကပြနိုင်တာကကျွန်တော်တို့ငင်းညာရေးလုပ်ငန်းစဉ်ကဆက်သွားနေတယ်တိုင်းသားတွေဘက်ကလည်းပြနိုင်တာကသူတို့ကဟိုဒီငင်းညာရေးလုပ်ငန်းစဉ်မှာပေါ့အခုလက်ရှိတော့ဆန်းစုကြည်တဲ့အတူပူပေါင်းကျင်းတဲ့ဆန္ဒရှိတယ်ဆိုတာအနိုင်ဆုံးပြနိုင်ပါတယ်ဆိုတော့ဒီလောက်ပဲရှိမယ်လို့ထင်ပါတယ
်ဟုတ်ကဲ့ကျေးဇူးအထူးတင်ပါတယ်ခင်ဗျာပါဝင်ဆွေးနွေးပေးတဲ့ပုဂ္ဂိုလ်တွေအားလုံးကျေးဇူးတင်ပါတယ်ကြားလိုက်ပါမယ်
အွန်လိုင်းဆွေးနွေးတင်ဆက်သွားတဲ့ဓာတ်ရိုက်လေးလိုင်းအစီအစဉ်ကိုနားဆင်ခဲ့ရတာပါခင်ဗျာ VOA အမေရိကန်တန်ကအစီအစဉ်လေးဆက်ပြီးတင်ဆက်နေပါတယ
်အမေရိကန်အစိုးရရဲ့သဘောထားအမြင်အာပေါ်ကိုတင်ပြပါရမယ်ခင်ဗျာ
IS သွေးကြော်တွေကိုနေနေဆွေးနွေးဖို့အတွက်ဒေးမတ်နိုင်ငံကာကွယ်ဝင်ကြီးဌာနမှကျင်းပတဲ့ IS နေနေအဖွဲ့ဝင်တွေနဲ့ထိပ်သီးဆွေးနွေးပွဲကိုအမေရိကန်ကာကွယ်ဝင်ကြီး James Mattis တိတ်မကြခင်တုန်းကတက်ရောက်ခဲ့ပါတယ်IS2 ရဲ့ဖိနှိပ်မှုတံကိုခံရသူတွေကိုလွှတ်ပေးနိုင်ရေးဥရောပနဲ့တခြားဒေသတွေမှာ IS ရဲ့အကြမ်းဖက်မှုအနေကိုတားမြစ်နိုင်ရေးအပြင် IS တွေကိုချိန်မုံရေးတိုးမြှင့်လှုပ်ဆောင်သွားဖို့ကိုလည်းအစည်းအဝေးအပြီးမှာကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်းဝင်ကြီးမက်တစ်ကပြောသွားပါတယ် IS တွေကိုချိန်မုံနိုင်ရေးကဒိမတ်နိုင်ငံရဲ့ထိတ်တန့်အရေးကြီးဆုံးလှုပ်ဆောင်ရမယ့်အချက်ဖြစ်တယ်လို့ဒိမတ်ကာကွယ်ရေးဝင်ကြီး Klaus Hart Federsen ကပြောပြီးတော့ IS ချိန်မုံရေးစီမံကိန်းအတွက်ဒိမတ်နိုင်ငံရဲ့ကာကွယ်ရေးအသုံးစရိတ်ကိုတိုးမြှင့်သွားမယ်လို့ပြောပါတယ်even as Syria နိုင်ငံတွေမှာရှိတဲ့ IS ပိုင်နယ်မြေ90ရာခိုင်နှုန်းကို IS တွေကလက်လွတ်ခဲ့ရပြီဖြစ်ပါတယ်။ Afghanistan နိုင်ငံမှာဆိုရင်လည်း IS အင်အားရဲ့3ပုံ2ပုံရော့သွားပြီဖြစ်ပါတယ်။ Afghanistan နိုင်ငံမှာရှိတဲ့ IS နဲ့ဆက်နွယ်နေတဲ့ IS Khorasan ခေါင်းဆောင် Sheikh Abdul Hazib တိဆုံသွားကြောင်း Afghan သမ္မတ Ashraf Ghani ကမကြသေးခင်ကကြေညာခဲ့ပါတယ်။IS ကောင်းဆောင်တွေတယောက်ချင်းကြီးကိုရှင်းလင်းခြင်းဖြင့် IS ကိုချိန်မုံရေးကိုဆက်လက်လှုပ်ဆောင်နေတယ်လို့ဝန်ကြီးမက်တစ်ကပြောပါတယ်။IS တွေရဲ့စစ်မြေပြင်မှာလူသားချင်းစာနာမှုဆိုင်ရာကိစ္စရပ်တွေကိုဂရုပြုရမယ့်အရေးလည်းဖြစ်တယ်လို့ဝန်ကြီးမက်ဒက်စ်ကပြောပါတယ်။စစ်မြေပြင်ဆိုတာလူမှုဒုက္ခတွေနဲ့ပြည်နယ်နေရနေရာဖြစ်တဲ့အတွက်တခါတလေ IS တွေကအတင်းကျပ်နေခိုင်းလို့ဒီစစ်မြေပြင်မှာနေရတဲ့အပြစ်မဲ့တဲ့ရဲသားတွေလည်းရှိနေကြပါတယ်။ဒီအပြစ်မဲ့ပြည်သူတွေကိုထိခိုက်နိုင်မဲ့ကိစ္စတိုင်းကိုစာနာမှုအပြစ်နဲ့ထိခိုက်မှုအနည်းဆုံးဖြစ်အောင်လှုံ့ဆော်နေတယ်လို့ဝန်ကြီးမက်ဒက်စ်ကပြောသွားပါတယ်။IS တွေချင်းချောင်းမှုတွေညော်နေသွားတဲ့အမျှ IS တွေနေရာမှာအစားထိုးရောက်လာမဲ့အဖွဲ့တွေဝင်လာမဲ့ရန်ကိုကာကွယ်တဲ့အနေနဲ့ပြန်လည်တည်ဆောက်ရေးလုပ်ငန်းတွေကိုတပြိုင်တည်းစပြီးလှုပ်ဆောင်သွားမှာဖြစ်တယ်လို့ဝန်ကြီးမက်ဒက်စ်ကပြောပါရယ်။ဒါကိုကောင်းထည်ဖို့အတွက်အခြေခံအကြဆုံးအနေနဲ့အစိုးရလုပ်ငန်းတွေကိုပြန်လည်လည်ပတ်အောင်လှုပ်ဆောင်ပြီးတော့အားလုံးလက်တွဲဆောင်ရွက်သွားမှာဖြစ်ကြောင်းကိုဝန်ကြီးမက်ဒက်စ်ကပြောပါရယ်။ IS တွေကကြောင်းမက်ဖွဲ့ကောင်းတဲ့ပျက်စီးနေတာမှုတွေကိုလှုပ်ဆောင်ခဲ့လို့ဝန်ကြီးမက်ဒက်စ်ကပြောပါရယ်။ဒါကြောင့်လဲ IS တို့ခြေကုပ်ယူနိုင်မဲ့ကိစ္စကိုဘယ်နေရာမှာမဆိုချိန်မုံဖို့အမေရိကန်ကမဟာမိတ်တွေနဲ့ပူးပေါင်းဆောင်ရွက်မယ်လို့တန်တိတ်ထန်ချထားကြောင်းကိုဝန်ကြီးမက်ဒက်စ်ကပြောသွားပါတယ်ရှင်
။အမေရိကန်အစိုးရရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ
။အခုတင်ဆက်ခဲ့တာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်တွေသာဖြစ်ပြီး VO ရဲ့အာပေါ်မှုကြောင်းသိစေအောင်ပါပဲခင်ဗျာ။ဗီဒီယိုကနေထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့တေးသချင်းတောင်းခြင်းနဲ့ဆိုရင်တော့ VOA email လိပ်စာ burmese@voanews.com ကိုစာရေးသားပေးပို့နိုင်တယ်လို့စာလိုက်ကတဆင့်ဆက်သွယ်မယ်ဆိုရင်လိပ်စာက VOA မြန်မာပိုင်းအစီအစဉ်တဆင့်စာလိုက်တက်တာမှ855ရန်ကုန်စာလိုက်ကြီးဖြစ်ပါတယ်ခင်ဗျာအခုတော့သတင်းအကျဉ်းချုပ်ကိုကိုဇော်ဝင်းလှိုင်ကပြောပြပေးမှာဖြစ်ပါတယ်
ပြည်ထောင်စုနိုင်ငံရဲ့အကြမ်းဖက်မှုအနေနဲ့သတိပေးနှိုးဆော်ချက်ကိုအမြင့်ဆုံးအဆင့်အထိတက်မှတ်လိုက်ပြီးလက်နက်ကိုင်ရဲတပ်ဖွဲ့တွေကိုကူညီဖို့စစ်သားတွေကိုဆစ်လွတ်ထားကြောင်းဝန်ကြီးချုပ်ထရီဇာမေကအင်္ဂါနေ့မှာကြေညာလိုက်ပါတယ်။မန်ချက်စတာမြို့ကအားကစားရုံမှာကျင်းပတဲ့အမေရိကန်ပေါ့ပဆိုတော်အာရီယာနာဂရန်ဒဲရဲ့ဂီတဖျော်ဖြေပွဲမှာအသေးခံဘုံးခွဲတိုက်ခိုက်မှုဖြစ်သွားခဲ့ပြီးတည်းအကြမှာဝန်ကြီးချုပ်မေကအတန်းပြီကိုပြောကြားစဉ်အဲ့ဒီလိုပြောဆိုလိုက်တာပါ။အသေးခံဘုံးခွဲတိုက်ခိုက်မှုကြောင့်လူ22ဦးသေပြီးတော့60နီးပါးထိခိုက်ဒဏ်ရာရခဲ့တာဖြစ်ပါတယ်။ကျမကြီးကမ္ဘာကျမကြီးအဖွဲ့ကြီး WHO ရဲ့ညွှန်ကြားရေးမှူးအသစ်အဖြစ်အီသီယိုပီးယားကျမကြီးဝန်ကြီးဟောင်းတက်ဒရိုစ်အာဒါနုမ်ဂရီစ်ဂီဘရီဆုစ်ကိုရွေးချယ်လိုက်ပြီးဖြစ်ပါတယ်။အင်္ဂါနေ့ကပြုလုပ်တဲ့လျှို့ဝှက်မဲနှစ်ကြော့ပေးအပြီးမှာပါကစ္စတန်ကနှလုံးအထုကုဒေါက်တာဆန်နီယာနစ်စတာနဲ့ဗြိတိန်ကဒေါက်တာဒေးဗစ်နာဗာရိုတို့ကိုမစ္စတာတက်ဒရိုစ်ကအနိုင်ရခဲ့တာဖြစ်ပါတယ်။ဒီကနေ့နေပြည်တော်မှာစတင်မဲ့ပြည်ထောင်စုညီညာရေးညီလာခံ27ရာစုပင်လုံဒုတိယအကြိမ်မြောက်ဆွေးပွဲကိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်တက်ရောက်ဖွင့်လှစ်ပေးမှာဖြစ်ပါတယ်။ဒီဆွေးပွဲကိုတက်ဖို့အတွက်တရုတ်မြန်မာနယ်စပ်အခြေစိုက်မြောက်ပိုင်းမဟာမိတ်အဖွဲ့လို့ခေါ်တဲ့တိုင်းဒေသနဲ့ကိုင်ခုနှစ်ဖွဲ့ဟာမနေ့ကနေပြည်တော်ကိုရောက်သွားကြပြီဖြစ်ပါတယ်။အဖွဲ့ခုနှစ်ဖွဲ့ခေါင်းဆောင်တွေပါဝင်တဲ့အဖွဲ့ကိုတော့တရုတ်အစိုးရကစီစဉ်ပေးတဲ့တည်ထောင်လေရင်နဲ့အင်္ဂါနေ့ ညနေ၄နာရီလောက်မှာနေပြည်တော်ကိုပို့ဆောင်ပေးလိုက်တာဖြစ်ပါတယ်ဒီစီအိုဘက်ကို UNFC ညီညွတ်တော်တိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီကမတက်ရောက်ပေမဲ့လည်းဂျန်နေတိုင်းသားလက်နက်ကိုင်အဖွဲ့အစည်းတွေတက်ရောက်တယ်လို့ဒီကနေ့ထုတ်မြန်မာလင်းသတင်းစာမှာဖော်ပြထားပါတယ
်ကျေးဇူးပါခင်ဗျာနိုင်ငံကသတင်းအကြီးညွတ်ကိုကိုစော်ဝင်းလိုင်ပြောပြခဲ့တာပါဒီမနေ့အတွက်အစီအစဉ်ထုတ်လို့ရမှုက Mac Engine 9ဖြစ်ပြီးအတန်လွှင့် engine ကတော့ Kelvin Fowler ဖြစ်ပါတယ်ဘိုရူနီမနက် VOA အစီအစဉ်တွေကိုမနက်6နာရီနဲ့9နာရီအထိလိုင်းဒိုမီတာ3040 4950တို့ကနေတင်ဆက်ခဲ့တာပါတို့ရရှိများနဲ့တကွမြန်မာပြည်သူပြည်သားအားလုံးအဆင်ပြေတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညံဝင်းအောင်ပါ
This program has come to you from the Voice of America, Washington.